Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ12ရက်တနင်္လာနေ့ညပိုင်း 9:30 နာရီဒီအစီအစဉ်တွေကိုလိုင်းဒိုမီတာ25 32နဲ့51တို့ကနေတက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသက်ဆက်တော့မှာပါ
ကျမကတော့ဆုမြတ်မော်ပါရှင်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာအချိန်ပြင်းပြင်းနဲ့ဆက်လက်လောင်ကျွမ်းနေတဲ့တော်မီကြောင့်သေဆုံးသူ30ထက်မနည်းရှိနေပါပြီသတင်းတော်ကာရှိုဂျီအသက်ခံရစဉ်တုန်းကအတန်ဖန်းထားတာကိုတူရကီကပေးနာထောင်လို့ကနေဒါနိုင်ငံကကြားခဲ့ရပြီလို့ကနေဒါသမ္မတကဒီကနေ့ပြောကြားလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ
်ကောင်းပါပြီဒုက္ခသည်တွေဂုဏ်သိက္ခာရှိရှိပြန်လာနိုင်ရင်မြန်မာအစိုးရနဲ့စစ်တပ်ကလုံခြုံရေးအပြည့်အဝစီစဉ်ပေးပြီးတော့ခိုင်မာတဲ့ဘဝအာမခံချက်တွေနဲ့နေရာရင်းမှာပြန်လည်နေရာချတာပေးဖို့နိုင်ငံတကာကလိုလားနေတဲ့သတင်းမှာကတော့
ဒီကနဦး2000ကိုတော့စမ်းပြီးတော့လက်ခံတယ်ဒီချို့ဒီ UN တို့ဘာလို့ວ່າလဲ NGO တွေချို့ agency တွေໃຊ້မှာမဟုတ်ဘူးလေเนาะပြီးတော့လဲဒီလိုမှစမ်းမလုပ်လို့ရှိရင်ဘယ်လိုဖြစ်လာမလဲဆိုတော့
ဘယ်လို Rohingya ဒုက္ခသည်အရေးလေးလာတုံ့တက်နေတဲ့ဒေါက်တာခင်ဇော်ဝင်းပြောတော်တာပါပြည်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်အကြောင်းမျိုးမျိုးကြောင့်ဒေတာပေါင်းစုံကနေနေရွှန့်ခွာခရသူတွေနေရပြန်မလာနိုင်ခင်မြေလို့မြေရန်ဥပဒေကိုအစိုးရကပြင်ဆင်မယ်ဆိုရင်ပြဿနာပိုကြီးလာနိုင်တယ်ဆိုပြီးမြေရကိစ္စလှုပ်ရှားဆောင်ရွက်သူတွေကတတိပေးနေတဲ့တဲ့နဲ့ဘန်ကောက်ကစစ်သားစင်ုံတစ်ခုမှာမြန်မာအလုပ်သမားအချင်းချင်းအုပ်စုဘွယ်ရန်ဖြစ်လို့လူသေးဆုံးရတဲ့တဲ့တွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနာရီမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ဒီကနေ့ညပိုင်းထိပ်တန်းရောက်တဲ့တွေကိုမဆူမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာအချိန်ပြင်းပြင်းနဲ့ဆက်လက်လောင်ကျွမ်းနေတဲ့မီးကြောင့်သေဆုံးသူ30ထက်မနည်းရှိနေပါပြီမီးကူးစက်မှုကိုစိုးစီတဲ့ခြောက်သွေ့တဲ့ရာသီဥတုနဲ့လေတိုက်နှုံပြင်းထန်မှုကအနည်းဆုံးအင်္ဂါနေ့အထိဆက်ပြီးဖြစ်နေလိမ့်အောင်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်မြောက်ပိုင်းမှာရှိတဲ့ဒီပြည်နယ်မြို့တော်ဆက်ခရမန်တိုမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲကစတင်လောင်ကျွမ်းနေတဲ့မီးကြောင့်သေဆုံးသူ29ယောက်ထက်မနည်းရှိနေပြီး228ယောက်ရဲ့အခြေအနေကိုလည်းအတိမပြုနိုင်သေးပါဘူးပြည်နယ်မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့မီးရဲ့25ရာခိုင်နှုန်းလောက်ကိုထိန်းထားနိုင်ပြီလို့မီးသတ်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်မီးကြောင့်အဆအဦးပေါင်း6600လောက်ပျက်စီးခဲ့ပါတယ်တခါဒီကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကနှစ်နေရာမှာလည်းမီးလောင်ကျွမ်းနေပြီးတော့Hellfire ကို95ရာခိုင်နှုန်းနဲ့ Woolsey Fire ကို15ရာခိုင်နှုန်းလောက်ထိန်းထားနိုင်ပါပြီ။တောင်ပိုင်းမှာလောင်ကျွမ်းနေတဲ့မီးကြောင့်2ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းမှာလောင်ကျွမ်းနေတဲ့မီးကြီးကိုမီးသတ်ဖွဲ့ဝင် 8,000 ကျော်စ조사နှိမ့်သက်နေကြပါရယ်။ပိုင်ဆိုင်မှုတွေထဲကနိုင်တဲ့လောက်သာတည်ပြီးတော့ဘေးလွတ်ရာထွက်သွားနေရသူတောင်းနေချီပါရယ်။အခုလောင်ကျွမ်းနေတဲ့မီးကြောင့်ပျက်စီးဆုံးရှုံးမှုကပြည်နယ်တိုင်းမှာအဆိုးဆုံးဖြစ်ပါရယ်။ပြည်နယ်မြောက်ပိုင်းမှာလောင်နေတဲ့မီးကို Campfire တောင်ပိုင်းမှာလောင်နေတဲ့မီးကို Woolsey Fire နဲ့ Hail Fire လို့သုံးနှုန်းခေါ်နေကြပါတယ
်။တူရကီနိုင်ငံ Istanbul မြို့က Sorry ကောင်စစ်ဝင်ရုံးမှာ Sorry သတင်းတော့ Jamal Khashoggi အသက်ခံရတဲ့အတန်ဖိုင်ကိုတူရကီနိုင်ငံကဖိပိုးလို့ကနေဒါနိုင်ငံကနားထောင်ခဲ့ရတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကပြောလိုက်ပါတယ်။တူရကီဘက်ကဖိပိုးထားတဲ့ဒီအတန်ဖိုင်ကိုကနေဒါကရခဲ့တယ်လို့ကနေဒါဝန်ကြီးချုပ်ကဒီကနေ့ပြောခဲ့တာပါ။တူရကီသမ္မတရေဂျက်ဒါယီအာရိုဝန်ကသူ့အနေနဲ့အတန်ဖိုင်ကိုဗြိတိန်ပြင်သစ်ဂျာမနီဆော်ဒီနဲ့အမေရိကန်ပြည်ထောင်စုတွေကိုပေးပို့ခဲ့တယ်လို့စနေနေ့ကပြောပါရယ်ခါရှိုဂျီအစ္စတန်ဘူးမှာရှိတဲ့ဆော်ဒီကောင်စစ်ဝင်ရုံးကိုအောက်တိုဘာ၂ရက်နေ့ကတွားရောက်ပြီးတဲ့နောက်မှာတည်ဆုံသွားတာဖြစ်ပါရယ်အစောပိုင်းတုန်းကတော့ခါရှိုဂျီအဆော်ဒီကောင်စစ်ဝင်ရုံးကပြန်ထွက်သွားပြီးတော့ဘယ်မှာရှိတယ်ဆိုတာကိုမသိကြောင်းအဲ့ဒီနောက်ခါရှိုဂျီအရုံးရင်ဆန်ခတ်ထိုးကျရင်းနဲ့တည်ဆုံသွားတာဖြစ်တယ်ဆိုပြီးတော့ဆော်ဒီဘက်ကတော့ပြောပါရယ်ဒါပေမဲ့နောက်ပိုင်းမှာတော့ခါရှိုဂျီရဲ့လေဘင်းကိုနောက်ကနေချုပ်ထားစင်မှာတည်ဆုံသွားတာဖြစ်တယ်ဆိုပြီးတော့ဆော်ဒီဘက်ကထပ်ပြောပါရယ်ဆော်ဒီအစိုးရရဲ့ရှေ့နေဒီဘက်ကတော့ဒီတပ်ဖြတ်မှုဟာကြိုတင်ကြံစီခဲ့တာဖြစ်တယ်လို့ပြောကြလိုက်ပါတယ်ဒါပေမဲ့ဘသူကစီစဉ်ပြီးတော့အမိန့်ပေးခဲ့တယ်ဆိုတာကိုတော့မပြောခဲ့ပါဘူးခင်ဗျာ
ဂျော်ဒန်မြစ်အနောက်ဖက်ဂါဇာဒေသမှာအကြမ်းဖက်မှုတွေဖြစ်ပွားနေတဲ့အတွက်ပါရီမြို့တော်ရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူဟာပြင်သစ်ခရီးစဉ်ဖြတ်ပြီးတော့အစ္စရေးကိုပြန်သွားခဲ့ပါတယ်ပထမကဘာစစ်ပွဲပြီးဆုံးတဲ့နှစ်တရာပြည့်အခမ်းအနားကိုအစ္စရေးဝန်ကြီးချုပ်ကပါရီမြို့တော်မှာတက်ရောက်ခဲ့တာပါပါလက်စတိုင်း6ယောက်နဲ့အစ္စရေးစစ်သား1ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုတွေဘာကြောင့်ဆဖြစ်တယ်ဆိုတာအခုထိရှင်းရှင်းမသိရသေးပါဘူး။ဟားမတ်စ်အဖွဲ့တပ်မှု1ယောက်ကိုဖမ်းဆီးနိုင်ဖို့အစ္စရေးကဂါဇာမှာလျှို့ဝှက်စစ်ဆေးရေးတစ်ခုလုပ်နေတယ်လို့ဟားမတ်စ်အဖွဲ့ဘက်ကပြောပါရယ်။ဒီကိစ္စကိုဖုံးကွယ်လမ်းလွှဲတဲ့အနေနဲ့အစ္စရေးတို့ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဆိုပါရယ်။အထူးတပ်ဖွဲ့စစ်ဆင်ရေးလို့ဆိုတဲ့စစ်ဆင်ရေးနဲ့ပတ်သက်လို့တော့အစ္စရေးဘက်ကအသေးစိတ်ထုတ်ပြောခြင်းမရှိပါဘူး။ဂါဇာဒေသဘက်ကိုအစ္စရေးဘက်ကနေပြီးတော့ရော့ကက်ဒုံးကျည်တော်တော်များများနဲ့ပစ်ခတ်ခဲ့ပါရယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရဲစစ်ဆေးဂိတ်တစ်ခုနီးမှာဒီကနေ့အသေးခံမုံခွဲတိုက်ခိုက်သူတဦးကဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်ရဲမှုန်းတွေပါဝင်လူ6ဦးထပ်မံတေဆုံးပြီးတော့အနည်းဆုံးလူ20လောက်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်တေဆုံးသူ6ဦးထဲမှာအမျိုးသမီး3ဦးပါဝင်ပြီးတော့အမျိုးသား2ဦးနဲ့စစ်တပ်မိသားစုဝင်2ဦးဖြစ်တယ်လို့ဆိုပါတယ်ကဘူးမြို့လေကျောင်းတစ်ကျောင်းနားကရဲစစ်ဆေးဂိတ်နာကိုလမ်းလျှောက်လာပြီးတော့ဖောက်ခွဲသမားကသူ့ဘာသူဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်အခုချိန်ထိဘဲဖွဲ့စည်းကမှသူတို့ရဲ့လက်ချက်ဆိုပြီးတော့ပြောဆိုတာတော့မရှိသေးပါဘူး။ဖောက်ခွဲတိုက်ခိုက်တဲ့နေရာမှာတိုက်ခိုက်မခံရခင်တနအီလောက်ကအာဖဂန်နစ္စတန်နိုင်ငံတွင်းပြည်နယ်တစ်ခုကလုံခြုံရေးအားနည်းချက်တွေကိုထောက်ပြပြီးတော့ရာနဲ့ချီတဲ့လူတွေစုဝေးဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုတနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးညပေးနေပါတယ်။အာဆီယံဒေသကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံကြဖို့အတွက်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းဖိတ်ခေါ်လိုက်ပါတယ်။စင်ကာပူနိုင်ငံမှာဒီကနေ့တနင်္လာနေ့ကျင်းပတဲ့ဒီအာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေး ABIS 2018မိန်ကွန်းထဲမှာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံရေးကိုဒေါအောင်ဆန်းစုကြည်အဓိကထားပြောကြားခဲ့တာပါ။စီးပွားရေးလုပ်ငန်းတွေလုတ်ကန်ရတာလွယ်ကူစေဖို့နိုင်ငံထဲမှာဘာတွေပြင်ဆင်ထားရဲဆိုတာကိုရှင်းပြသလိုမြန်မာနိုင်ငံရဲ့အသာချက်တွေကိုလည်းအထူးအသားပေးပြီးတော့မင်းကွန်းထဲမှာပြောသွားပါရစေ။စိုက်ပျိုးရေးကဏ္ဍနဲ့ဆက်ဆက်လုပ်ငန်းတွေ၊ငားလုပ်ငန်း၊ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေရှိတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါရစေ။အကျိုးအမြတ်များတဲ့ရေနံနဲ့သဘာဝတန်ခွေတူးဖော်ရေးကလည်းနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်မြန်ဆန်အောင်လို့အထောက်အကူဖြစ်မယ်လို့ပြောပါရစေ။မြန်မာနိုင်ငံအနေနဲ့စင်ကာပူအပါအဝင်ဖွံ့ဖြိုးတိုးတက်နေတဲ့တခြားအာဆီယံနိုင်ငံတွေသာမကကမ္ဘာကြီးကိုအမိလိုက်နိုင်ဖို့အတွက်အပြေးလိုက်ဖို့လိုတယ်လို့လည်းဆိုရတာဝန်ရှိသူတွေစီးပွားရေးအကြီးအကဲတွေတက်ရောက်တဲ့ဒီအာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကမိန့်ခွန်းပြောကြားခဲ့ပါတယ်အာဆီယံထိပ်သီးစည်းဝေးပွဲတွေကိုတော့အင်္ဂါနေ့ကနေပြီးတော့ကြာတာရင်းနေ့အထိကျင်းပသွားမှာဖြစ်ပြီးစင်ကာပူမှာကျင်းပနေတဲ့ထိပ်သီးအစည်းအဝေးတွေကိုဒီအမေရိကန်ဒုသမ္မတမိုက်ပန့်ရုရှားသမ္မတဗလာဒီမီယာပူတင်တရုတ်ဝန်ကြီးချုပ်လီကေချန်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လည်းတက်ရောက်ချဖို့ရှိပါတယ
်အာဆီယံရှေ့တောင်အခြားနိုင်ငံတွေရဲ့စီးပွားရေးဆိုင်ရာဝန်ကြီးတွေဟာပထမဆုံး e-commerce သဘောတူညက်ကိုဒီကနေ့နိုမာ12ရက်နေ့မှာလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ်။အာဆီယံဒေသတွေမှာတနိုင်ငံနဲ့တနိုင်ငံကြားအင်တာနက်အွန်လိုင်းကိုအခြေခံတဲ့ e-commerce ကူးသန်းရောင်းဝယ်မှုလွယ်ကူချောမွေ့စေဖို့အတွက်အခုလိုသဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒီသဘောတူညီမှုကိုရဖို့အတွက်အာဆီယံဖွဲ့ဝင်နိုင်ငံတွေဟာပြီးခဲ့တဲ့ဇွန်လကစတင်ပြီးတော့6ချိန်ဆွေးနွေးပြောဆိုခဲ့ကြပြီးတော့အခုလိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။ဒါဟာအာဆီယံဖွဲ့ကြားမှာ e-commerce နဲ့ပတ်သက်ပြီးတော့ပထမဆုံးသဘောတူညီမှုလည်းဖြစ်ပါတယ်။ဒီသဘောတူညီချက်က e-commerce အသုံးပြုတဲ့နေရာမှာယုံကြည်စိတ်ချတဲ့ဝန်ကြီးတစ်ခုဖြစ်ပေါ်လာအောင်မြင့်တဲ့ဆောင်ရွက်သွားဖို့ဖြစ်တယ်လို့စင်ကာပူနိုင်ငံရဲ့ကုန်သွယ်ရေးနဲ့စက်မှုဝန်ကြီးချန်ချွန်စင်းကလက်မှတ်ရေးထိုးပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်ခင်ဗျာ
။ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပို့ပယ်ဆိုရင်သူတို့ပြန်လို့တဲ့စင်တာနဲ့ဘေးကင်းလုံခြုံရေးဂုဏ်သိက္ခာကိုလေးစားဖို့လိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇားကဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနလူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းသွားလာမှုဆိုင်ရာဘီရိုဒူလက်ထောက်ဝန်ကြီးဒီရစ်ချတ်အော်ဘရိုက်ကပြောကြားခဲ့ပါတယ
် The conditions on the ground in the areas of potential return are not adequate to support
တွေးမြင်ရတဲ့လက်တွေ့အခြေအနေတွေအရဒုက္ခသည်တွေပြန်နေရမယ့်နေရာမှာရေရှည်ရပ်တည်နိုင်အောင်လုံလောက်တဲ့အနေအထားမျိုးမတွေ့ရသေးဘူးလို့အမေရိကန်ဒုတိယလက်ထောက်ဝန်ကြီးအော်ဘရိုက်ပြောသွားတာပါလိုအပ်တဲ့လူမှုအတိုင်းဝိုင်းကြားလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လို့ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့အစည်းတွေရခိုင်ပြည်နယ်တွေကိုတွားရောက်နိုင်ခွင့်ကိုလည်းမြန်မာအစိုးရနဲ့အမြဲတစေဆွေးနွေးတောင်းဆိုနေတယ်လို့ဝန်ကြီးအော်ဘရိုက်ကပြောပါတယ်မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်တွေကိုရိုဟင်ဂျာလို့သုံးနှုန်းတာကိုလက်မခံပါဘူး။အခုလလယ်ပိုင်းကစပြီးတော့ဒုက္ခသည်တွေကပထမဆုံးအတုပ်အဖြစ်2000လောက်ကိုစတင်လက်ခံမယ်လို့မြန်မာဘက်ကသဘောတူထားပါတယ်။ဝင်းကြီးရစ်ချတ်အော်ဘရိုက်နဲ့အဖွဲ့ဟာကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာတွားရောက်ခဲ့ပါတယ်။အခြေအနေတွေကိုပို့ပြီးတော့နားလည်သဘောပေါက်နိုင်အောင်တွားရောက်လေ့လာတဲ့ပုံမှန်ခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဘလို့အကူအညီတွေပေးတင်တယ်လဲသိရအောင်လို့လူမှုအတိုင်းဝိုင်းအားလုံးကပြည်သူတွေနဲ့ပြောဆိုဆွေးနွေးဖို့အတွက်တွားရောက်တာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်
။2018အရှိတောင်အာရှာအာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့မြန်မာအသင်းကပွဲဥဒ်မှာအနိုင်ရသွားပါတယ်။ မြန်မာတင်အောက်စုဖွင့်ပွဲစဉ်ဖြစ်တဲ့ကမ္ဘောဒီးယားတင်တဲ့မန္တလေးမြို့ကမန္လာတီရီအောက်သာကွန်းကြီးမှာဒီကနေ့ကစားခဲ့ကြတာမှာမြန်မာက၄ဂိုးတကုတ်နဲ့အနိုင်ရသွားပါတယ်။ဒါပေမဲ့ဒီပွဲမှာကမ္ဘောဒီးယားတင်ကဂိုးအရင်သွင်းခဲ့လို့ပထမပိုင်းအပြီးမှာကမ္ဘောဒီးယားကတကူကူမရှိနဲ့ဥဆောင်နေခဲ့တာပါ။ဒုတိယပိုင်းမှာတော့ကမ္ဘောဒီးယားတင်ကမြန်မာဘက်ကိုအပြန်အလှန်တိုက်စစ်ဆင်ကစားပြီးဂိုးသွင်းခွင့်နဲ့ရခဲ့ပေမဲ့မြန်မာဂိုးသမားလက်ဆွမ်းပြကာကွယ်နိုင်ခဲ့လို့ဂိုးထပ်မရပဲမြန်မာကဒုတိယပိုင်းမှာ၄ဂိုးပြန်သွင်းပြီးတော့နောက်ဆုံးမှာမြန်မာတင်၄ဂိုးတကုတ်နဲ့နိုင်ပြီး၃မှတ်ရယူနိုင်ခဲ့တာဖြစ်ပါတယ်။မြန်မာအတွက်ဂိုးတွေကိုတော့လိုင်းမဘူးက၂ဂိုးတန်းထအောင်နဲ့စီသူအောင်တို့ကတကိုးစီတင်ပေးခဲ့တာပါ။အုပ်စုအေးမှာတော့မြန်မာအသင်းနဲ့ဒူဗီယက်နမ်မလေးရှားကမ္ဘောဒီးယားလာအိုတို့ပါဝင်ပြီးတော့အုပ်စုဘီမှာတော့လက်ရှိချန်ပီယံထိုင်းအင်ဒိုနီးရှားစင်ကာပူဖိလစ်ပိုင်နဲ့တီမိုလက်စတီတို့ပါဝင်တာဖြစ်ပါတယ်။မြန်မာအသင်းဟာ16ရက်နေ့မှာတော့လာအိုအသင်းကိုအဝေးကွင်းမှာတောက်ကစားမှာဖြစ်ပြီးတော့20ရက်နေ့မှာတော့ဗီယက်နမ်အသင်းနဲ့ရန်ကုန်မှာပြန်ကစားရမှာပါ။အဲ့နောက်24ရက်နေ့မှာတော့မလေးရှားအသင်းနဲ့ကွာလာလမ်ပူမြို့မှာအုပ်စုနောက်ဆုံးပွဲစဉ်ကိုကစားရမှာဖြစ်ပါတယ်ခင်ဗျာ။
အရှိတောင်အာရှတဝန်ဒီနှစ်ထဲဖမ်းမိတဲ့စိတ်ကြွဆေးပြအရေးအတွက်အရမြန်မာနိုင်ငံကနေပြီးတော့ methamphetamine စိတ်ကြွဆေးပြထုတ်လုပ်မှုနောက်ထပ်စံချိန်တင်များမယ်လို့ညီညွန့်ပြနေပါတယ်။2018ခုနှစ်ပထမ3လအတွင်းမှာမြန်မာနိုင်ငံမှာဖမ်းမိတဲ့စိတ်ကြွဆေးပြ6သန်းရှိပါတယ်။မလေးရှားနိုင်ငံမှာလည်းမြန်မာနိုင်ငံကထုတ်တယ်လို့ဆိုတဲ့ crystal methamphetamine 1.2 တန်မေလကသိမ်းဆည်းရမိပြီးတော့ဒါဟာစံချိန်တင်အများဆုံးဖြစ်ပါတယ်။ကမ္ဘာပေါ်မှာဒီမြန်မာနိုင်ငံဟာဘိန်းဆိုင်ပြိုးမှုဒုတိယအများဆုံးဖြစ်ပြီးတော့methamphetamine စိတ်ကြွဆေးပြထုတ်လုပ်မှုအများဆုံးဖြစ်တယ်လို့ကုလသမဂ္ဂမူရဆေးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေး UNODC ကပြောပါတယ်။မူရဆေးဝါးပြဿနာထိထိရောက်ရောက်ကိုင်းတွဲဖြေရှင်းရေးအတွက်မဟာဗျူဟာဓာတ်တွေရှာဖွေနိုင်ဖို့အတွက်အာရှပစိဖိတ်ဒေသကဒီမူရဆေးတိုက်ဖြတ်ရေးတာဝန်ရှိသူတွေနေပြည်တော်မှာပြီးခဲ့တဲ့သတင်းပတ်ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။စိတ်ကြွဆေးပြတွေထုတ်လုပ်ရမှာတုံ့ဆွဲတဲ့ဓာတုပစ္စည်းတွေမြန်မာနိုင်ငံထဲဘလို့လမ်းကြောင်းကနေပြီးတော့ဝင်လာတယ်လဲဆိုတာကိုပထမဆုံးအကြိမ်အာရုံစိုက်ဆွေးနွေးခဲ့ကြပါတယ်။
တနင်္လာနေ့ညပိုင်းနောက်ဆုံးသတင်းတွေကိုမဆူမြတ်မွန်နဲ့ကိုရနိုင်တို့ကတင်ပြသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာရော Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာပါထုတ်လွှင့်ချိန်တဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ဒုက္ခသည်တွေဂုံးသိက္ခာရှိရှိပြန်လာနိုင်ရင်မြန်မာအစိုးရနဲ့စစ်တပ်ကလုံခြုံရေးအပြည့်အဝပေးစီစဉ်ပေးပြီးတော့ခိုင်မာတဲ့ဘဝအာမခံချက်တွေနဲ့နေရရင်းတွေမှာပြန်လည်နေရာချတာပေးမယ်ဆိုရင်နိုင်ငံတကာရဲ့စိုးရင်ချက်တွေနဲ့ဒုက္ခသည်တွေရဲ့စိတ်ပူပင်မှုတွေကိုလျော့ပါစေမယ်လို့ဒုက္ခသည်အရေးအကဲခတ်ကသုံးသပ်ပါတယ်။ဘင်္ဂလားဒေ့ရှ်ပဲရောက်နေတဲ့တိုင်ကနန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကပထမဆုံးအတုပ်ကိုအခုနိုဝင်ဘာလ15ရက်နေ့မှာပြန်လည်ခေါ်ယူဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစီစဉ်နေပါတယ်။ဒုက္ခသည်တွေဖက်ကတော့နိုင်ငံသားအခွင့်အရေးအပြည့်အဝပေးပြီးမာရေးပညာရေးစတဲ့အခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအာမခံမယ်ဆိုရင်ပြန်လာဖို့အသင့်ရှိတယ်လို့တော့ဆိုနေပါတယ်။ပြန်လာကြတော့မယ့်ဒုက္ခသည်တွေအရေးသုံးသပ်ချက်တွေကိုမဆူမုံကစူးစီးတင်ပြထားပါတယ်ရှင်
။လာမယ့်ကြာသပတေးနေ့နိုဝင်ဘာလ15ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းအနက်ကပထမဦးဆုံးအုပ်စုလိုက်အနေနဲ့ဒုက္ခသည်2000မြန်မာနိုင်ငံဘက်ကိုအတုပ်လိုက်ပြန်လာဖို့ဘင်္ဂလားမြန်မာနှစ်နိုင်ငံအစိုးရတွေစီစဉ်ထားပါတယ်။ဒီဒုက္ခသည်တွေနေရရင်ပြန်ဖို့အတွက်သူတို့တဦးချင်းဆန္ဒနဲ့အညီဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိပြန်နိုင်ရေးဒုက္ခသည်တွေကိုယ်တိုင်အရင်သွားလေ့လာဖို့မြန်မာအစိုးရဘက်ကခွင့်ပြုပေးဖို့ကိုလည်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမနေ့တနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်နှိုးဆော်တိုက်တွန်းထားပါတယ်။အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေပြန်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်ပူပန်နေကြပေမဲ့လို့ရေရှည်ပြဿနာကိုပြေလည်အောင်ဖြေရှင်းနိုင်ဖို့ပထမဆုံးအတုပ်ပြန်လာမဲ့ဒုက္ခသည်တွေကိုပြန်လက်ခံမဲ့အစီအစဉ်တွေကိုအောင်မြင်အောင်ဆောင်ရွက်တင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်အရေးလေ့လာသုံးသပ်နေသူဒေါက်တာခင်စောဝင်းကရှုမြင်ပါတယ်
။ဒီကနဦး2000ကိုတော့စမ်းပြီးတော့လက်ခံတင်တယ်။ဒီချို့ဒီ UN တွေဘာလို့ကလည်းချို့ agency တွေစိုက်မှာမဟုတ်ဘူးလေ။နော်ဒါတော့လေဒီလိုမှစမ်းမလို့လို့ရှိရင်ဘယ်လိုဖြစ်လာမလဲဆိုတာဘယ်သူမှပြောလို့မရဘူးဒီလိုပဲဆက်ပြီးတော့သွားရမှာလားဟိုမှာလည်းပြောမှဆင်ဒုက္ခဒုက္ခတွေနေလေနော်ဟိုကပြည်ဖက်ကဟိုဘက်တောင်းတယ်လို့ဒါတွေအကုန်လုံးပြည်စုံမှာပြန်လာမယ်ဆိုလို့ရှိရင်လေကျွန်တော်ကြာလိမ့်မယ်အကောင်းဆုံးလက်တွေ့ကျဆက်စဉ်းစားမယ်ဆိုရင်ကနအုံးနှစ်ထောင်ကိုတော့စမ်းပြီးတော့လက်ခံတင်တယ်နော်သူတို့အနေနဲ့ကလည်းငါအစိုးရဘက်ကလည်းဒီဥစ္စာကိုအောင်မြင်အောင်လို့သူတို့အနေနဲ့တို့ရတော့မှာပဲဘယ်တော့ပဲပြည်တွင်းမှာသဘောထားကွဲဆိုတော့ပြောမှဆင်ဒီဥစ္စာက breakthrough တစ်ခုဖြစ်ဖို့အတွက်ငန်းစာပေါ်လာနေလို့မြင်ပါတယ်
အဓိကကတော့မြမအစိုးရဘက်ကနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေကိုရောပါသွားအောင်နဲ့ဒုက္ခသည်တွေယုံကြည်စိတ်ချမှုရှိအောင်သူတို့တောင်းဆိုနေတဲ့နိုင်ငံသားအခွင့်အရေးအခြေခံလူ့ခွင့်ရေးစတဲ့တောင်းဆိုချက်တွေကိုလက်တွေ့ကျကျလုံခြုံရေးအာမခံချက်ပေးပြီးစနစ်တကျစီစဉ်ပေးသင့်တယ်လို့လည်းဒေါက်တာခေဇော်ဝင်းကအကြံပြုပါတယ်
ဝင်းကြီးပြကသွားပြီးတော့နားမဲ့ဒုက္ခသည်တွေကိုကြိုလိုက်ကြိုပြီးတော့ကင်မင်းတွေကိုဒီမှာယာယီနေရာချထားပေးမယ်နော်အာမခံချက်ကိုတခုတော့တတိရှိရှိနဲ့ပေးရလိမ့်မယ်တော်တန်းနိုင်တဲ့လုပ်ပေးမယ်ပြန်လာခဲ့ကြပါဆိုပြီးတော့ပြေးရမှာပဲ litmus test ပေါ့တကယ်လှုပ်ချင်းအဖြစ်ဒီစားဆန်းလိုက်တာပဲနည်းနည်းလေးစွန့်စားရဲတဲ့လူတွေပြန်လာကြပါစေပေါ့ကွာအဲ့ဒီအခါကျမှဒီဘက်ကနေပြီးတော့စကားမတီးပဲနဲ့မြစ်ပတ်တဆဲစကားလုံးတုံးမယ်ကွာနော်မြစ်ပတ်လို့ရှင်တော့ပိုဟားပြီးတာမှတ်တော့နော်အရသာအစိုးရရောစစ်ဘက်ကရောနော်ဘလောက်စီကစမှန်တယ်လဲဘလောက်ဒီတတိရှိရှိအဖြေရှာရဲတဲ့ဆိုပြောတာဒါတိုင်းပြည်တွေပြောနေတာ
ဒုက္ခသည်တွေဘက်ကတော့စိုးရိမ်ချက်ကလုံခြုံရေးကိစ္စအပြင် NVC ကတ်ထုတ်ပေးမယ်ဆိုတဲ့အပေါ်မှာလည်းမကြေလည်ကြပါဘူးတချို့ကတော့သူတို့ကိုသူတို့နိုင်ငံသားဖြစ်ပြီးသားတယ်လို့ဆိုပြီးအဲ့ဒီအတွက် NVC ကတ်ကိုလက်ခံလိုက်ရင်နိုင်ငံသားအခွင့်အရေးဆုံးရှုံးမှာကိုစိုးရိမ်တာပါတစ်ဖက်မှာလည်းသူတို့စားဝတ်နေရေးနဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကလည်းရှိပါတယ်ဒါကြောင့်လည်းဒုက္ခသည်တချို့ကတော့နေရက်ပြန်ဖို့အဆင်သင့်မဖြစ်သေးဘူးဆိုပြီးမပြန်လို့ကြပါဘူးပြန်ဖို့မဲ့စရင်ထဲမှာပါတဲ့ဒုက္ခသည်၁၀ခန်းလောက်စခန်းထဲကနေထွက်ပြေးသွားကြတယ်ဆိုပြီးရိုဟင်ညာခေါင်းဆောင်တို့ရဲ့ပြောဆိုချက်ကိုကိုးကားပြီးလဲရိုက်တာသတိထားတာကရေးသားပါတယ်ပြန်ပို့မဲ့စည်ရင်ထဲမှာပါတဲ့ဒုက္ခသည်တွေရဲ့ဆန္ဒဘလို့ရှိတယ်ဆိုတာကိုတော့ VOA ကတီးခြားမေးမြန်းဆက်သွယ်အတည်ပြုလို့မရသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလုခါလီဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်မောင်နှောဒေသခံအကြောင်းဆရာတူဖြစ်တဲ့ဦးမောင်မောင်ကတော့သူတို့ရဲ့စိုးရိမ်မှုတွေကိုအခြေခံထားတဲ့တောင်းဆိုချက်တွေကိုလိုက်ရောပေးမယ်ဆိုရင်ပြန်ဖို့အဆင်သင့်ရှိတယ်လို့ဆိုပါတယ်ဒါကိုမြန်မာအရာရှိတွေလာတော့ကလည်းတင်ပြခဲ့ပြီးဖြစ်တယ်လို့အခုလိုပြောပါတယ်
အတိတ်ကတော့ကိုစင်နာကကျွန်တော်ဤမူလနိုင်ငံဆက်သွားတဲ့ကဘေးဝပြရမီမူလနိုင်ငံရဲ့နေရာချပြရမီကျွန်တော်ချန်ခဲ့တဲ့ဟုတ်စာပစ္စည်းတွေကိုကျွန်တော်ကိုတင်လေပိုင်ဆိုင်ခွင့်ပြရမီကျွန်တော်ဖေဖော်ဝါရီပညာရေးဘာသာရေးအကူလုံးကိုကျွန်တော်ကိုပြရမီကျွန်တော်ကတော့မြမဆူရဆရာကောင်းစုထားတဲ့အချက်လာတွေရှိတယ်လေအဲ့ဒီတုံးစုချကိုသူတို့မြမဆူရလာရောက်ပြီးမှဆိုလို့ကျွန်တော်နိုင်ငံတကာသုံးသနာချပြီးမှဆိုလို့ကျွန်တော်ကကိုလိုဆော့ဖ်ဝါဆန်စင်ပါပဲလို့ကျွန်တော်လည်းမြို့ပြောချင်တယ်
ရခိုင်မြောက်ပိုင်းကနေပြီးတော့တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေးမဲ့လို့အဲ့ဒီလူတွေနေရရင်ပြန်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဆောင်ရွက်နေတာဖြစ်ပါတယ်။အခုသတင်းပတ်အတွင်းမှာတော့တနေ့ကိုဒုက္ခသည်150လောက်နဲ့ဆယ်ရက်ကျော်ကြာကာလအတွင်းစုစုပေါင်းဒုက္ခသည်1000ကိုပထမဦးဆုံးအသုတ်ဖြစ်တဲ့စတင်လက်ကတ်တော့မှာဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကမနေ့တနေ့ကိုနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင
်မဆုမွန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေတင်လာနေ냐ပဲအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အမြင့်လို့မြေရိုင်းဥပဒေရေးဆိုင်ရာတင်ဖက်ဆက်ရအောင်ပါပြည်ရင်းစစ်ကြောင်နေရစွန့်ခွာနေရတဲ့သူတွေပြပထွက်ပြီးတော့အလုံလုံးနေရတဲ့တိုင်းရင်းသားဒေသကလူတွေအတွက်နေရပြန်လာဖို့အာမခံချက်မရှိသေးပဲမြေလို့မြေရိုင်းဥပဒေကိုအစိုးရကအကောင့်ထဲပုံမဲဆိုရင်ပြဿနာပိုကြီးသွားနိုင်တယ်လို့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးမျှော်မှန်းချက်ကိုထိခိုက်နိုင်တယ်လို့မြေရပြဿနာဆိုင်ရာလှုပ်ရှားဆောင်ရွက်နေသူတွေကပြောပါတယ်ဒါအပြင်ဖိနှိပ်မှုတွေလည်းဖြစ်လာနိုင်လို့ဒီဥပဒေကိုဖျက်သိမ်းပေးဖို့အထိတိုင်းရင်းသားဒေသတွေမှာတောင်းဆိုနေပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကအခုလိုသတင်းပေးပို့ထားပါတယ်
ပြောင်စုလွတ်တော်မြေလွတ်မြေလန်းနဲ့မြေရိုင်းများစီမံခန့်ခွဲရေးဘူကော်မတီရဲ့ခွင့်ပြုချက်မရှိဘဲမြေကိုအသုံးချမယ်ဆိုရင်ဥပဒေပေါ်မှာ28ကကြီအရာနှစ်နှစ်ကျော်မပိုးရဲ့ထောင်ဒဏ်နဲ့ဒဏ်ငွေ5သိန်းချမှတ်နိုင်တယ်ဆိုပြီးကော်မတီကအခုနှစ်အောက်တိုဘာ30မှာထုတ်ပြန်ထားတာပါမြေလွတ်မြေရိုင်းကိုမှတ်ပုံမတင်ဘူးဆိုရင်တိုင်းသားဒေသခံအများစုရဲ့စိုက်ပျိုးမှုတော်များများကိုလက်လွတ်ဆုံးရှုံးရမယ့်အနေအထားဖြစ်နေပြီးမြေသိမ်းခံရမယ့်အခြေအနေတွေကိုဥတည်နေရလို့ဖက်ဒရယ်တိုင်းသားတောင်သူလယ်သမားများကွန်ရက်ကပြောပါတယ်တိုင်းဒေသတွေမှာအာမခံချက်ရှိတဲ့နိုင်ငံရေးပြောင်းလဲတွေဖြစ်လာမှမြေလွတ်မြေရိုင်းနဲ့ပတ်သက်တဲ့ဥပဒေကိုထုတ်ပြန်သင့်တယ်လို့အဲ့ဒီကွန်ရက်ရဲ့တောင်းရှိသူဦးအောင်လက်ကပြောပါတယ်
။ဘာဖြစ်လို့လဲဆိုတော့အခုဒီမြေကြီးဟာအခုဟိုစစ်ဘေးရှောင်တွေနိုင်ငံသားရောက်နေတာတွေရှိတယ်၊ဒီတွေးမှကြီးလည်းရှိတယ်။အခုဟိုနေရာကိုပြန်လို့ရှိရင်ဒီမြေလွတ်မြေရိုင်းနဲ့မိမိနေရာမှာကအဆင်မပြေတာတွေရှိတယ်။လွတ်လပ်စွာသူတို့ပြန်နိုင်တဲ့နေရာချထားပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့မြေလွတ်မြေရိုင်းနဲ့ပြဿနာကိုဟိုဥပဒေထုတ်တာတော့တဲ့ပြင်စင်တာတော့လုံမသာကျွန်တော်တို့အတွက်ပြူမအကျိုးရှိစေမယ်လို့ကျွန်တော်တို့ကဟိုမြင်တယ်နောက်ပြီးတော့မှကျွန်တော်တို့တိုင်းရင်းသားဒေသမှာဒီကဒီမြေလွတ်မြေရင်းဆိုတာကမရှိဘူးဒါကိုရှောက်လိုက်လို့ရှိရင်ကျွန်တော်တို့အတွက်ဒီမြေကိုနောက်တစ်ခါပြန်သိမ်းတဲ့ကိစ္စရမျိုးဖြစ်လာမှာဒါကတော့တည်ကြတယ်ဒါတစ်ဖက်ကကြည့်ရင်တော့ပိုင်ဆိုင်မှုကိုအားပေးတယ်အားပေးတယ်လို့ဖြစ်ပေမဲ့လည်းတစ်ဖက်ကချက်ရှိလို့ရှိရင်တော့ကျွန်တော်တို့ 东都的对他价格比较低的，要跟他国部门集团级的路，今年如果还有开有的。
米勒米埃路德马塔的米加苏苏邦里在阿丹叫西耶路，所以个台湾突变他的跟那的国家比，都米工业的中央木乌西图个富有一个表白的。艾利米宝马米布尼的丹达里个价格比不罗阿比，发觉是那奥马贝米亚乌布迪的波巴普罗阿将个乌西图个表白的。
米勒米勒米埃路德马来丹的巴切多阿比呢说，哎嘛西耶，就那路油啊的里呢西曼里的哈里，他买一张的金节目的，他讲侬见识到嘛？哦，塞表他这么细微么嘞？就节目呀，阿龙在他上面，你都没有的。另外呢，这里也就发出来说，哎呀，应该不晓得嘛。你都没来，你愿意出来哦？这个是咱说，等于咱地在做面面啊，就那那方面是熬来了，龙啊，你修出来到下些地皮熬来嘞。
这苏亚说说，我出来已经搞了一个美女家家的呢，米露米安给啥的个感觉个呀？皮皮，哎呀，各位，那趟身体嘛，屋里你呢，别谈个呀吧。这段他们这里把我们变成他的物理骨肉，按那里所要来谈，然后实现实体嘛，实体嘛，必然他来批发的，按里变成他的物理压缩因，每米六块钱，每六米钱的个设备六块钱业务，物理必然他的一家的超大赚，每年不得的吃了的个定价也嘛批发的，然后十个国内买了实体也嘛比售卖，他们搞大赚，前面定价上没有没了无所谓的，物理把必然这里带。我一旦躺在你前面看一眼，拉拉你，也三样嘛，皮包的。
古早特的人皮包多少把钱？比如你妈半夜的你拉你娘半夜，新鲜的个菜来讨论你包的。啊，苦了，买新的衣裳，没露难的，起码呗，相片那拍嘛，面面买难的喽，留点送我来的人拍菜呀，好吗？相片的苗板，照片的木材面料嘛，面料买呢，来龙买呢，包括了讲，啊，苗子米都呢，格里个都得送到的喽，那屋拆开的啊，也是开的喽，得打开龙木工业铺，打完是多一个标牌嘞。相片的对嘛，咱们罗呢得打完，来那干一铺瑞家，事业得嘛呢的喽呗，面料买安尼个来寄托啦你了吧。那拍事业不得卡瑞家，买新的龙安新个高台木铺难得不露嘞，买一张被铺，打完是多一个收牌嘞。他一起在 VOM 苗板的顶头，能够挨个阿库罗的顶背部。
下面呢，苗板江边苗呢，口音接远的，但另外那个面苗蛮嫩米喽，啊，苗子面头推开单样样的喽，都阿罗蛮得嘞，使用个电波开样嘛，对送端开来喽，江边苗是为啥龙虎姑娘一点欧餐，我得忙得阿表话嘞，
蛮长他的啊，蛮贵的，他多米了，那蛮那样的，这个东西呢，你要苗子面提价，这要怎么出现啊？我边上家的收银啊，就是都蛮有人来的，蛮要的收端吧的，收嘛的呀，蛮要的。
买地蛮多的，噶咯，空间远噶，但那是江南远呢，啊，但那是远，苗里面都批发嘞，面苗蛮长大了哈，咱那干破石的苦噶批皮，白破石熟了，啊，地价嘛偏难点不喽，江梅地价看多噶偏话嘞，但也也是都苗里面都噶咯，江梅使用嘛，水洼古丈不看有泥巴嘞，江梅苗奶奶，南山苗奶奶外面，比个嘞奥多巴拉多阿嘞，买八块木椒，地价看得出地松啦，推开但也也到瑞西开发嘞。啊，那路在宁远的这些菜嘛呗，木生苗嘛嘞，来龙买路有啥样的买的龙骨，烧个啥样，包括多路，客人也都得送米，他吃客人也都来，推开单也也是开的路，木生苗，可能呢不然一家店，我给他五张通啊，表话嘞。
木生苗啥时候也贵，啥时候难，东南的嘛，你猜嘞？那这木工，林工到底硬啊？这里你要看那个，但是木工里头需要少家的。所以也没这个概念出来的呀，包括比如每条个那个几条街的民工家的，三年一月个嘞，在那个三年一月，我家几条呢，大家也不知道，拉修费用我这个木材工那边的，每年清理这条路个那个拉修费用快些就该补回来搞的呀。如果啊，买啦，人都买啦，是吧？都，你啊，这么多年的钱没地方过，那不在呀？你说那我是辛苦了，就咋办呢？
下面的苗盘地上嘛，你妈打不着边，打不牢地安那里打破，苗盘下面打破 SSPB SSC， 当盘下面打不牢打破 RZSSSC， 个前路来也打不牢 KNE， 他那比如说破的，前边楼下也地上 PB， 打破的面路偏地了哇。大别人那个破的唐那的民用买安的一个来收银压的钱的嘛，心里来路无当通啊表话的。等你那一单的垃圾一批没来转嘛嘞，我们的把店呢给人苗人使用给安有路，里面年货不也提上嘛嘞？别个的那个民用买单叫，我们的把店打破温度呢，忘记我单路推开单也也是开发的。那些人家也钱的呀，满心里也龙安生活刚才没破难题的路。比亚北新老大上月南地带路 ，MVG 和满江北坡个十三亿也是 ，Justin 人家表话嘞。
你看到，比那他的安利人家起好不？那只能说， နာမည်ပြည်သူဖြစ်ပြမိုင်းကျောက်တိခတ်တယ်မြောက်အောင်မိုင်းရှိတဲ့ဇလညာကိုလူကမတော်မလာဘူးပေါ့ကျွန်တော်တို့ဒီပါရနော်
မိုင်းအန်ဒီရဲ့အသိပညာပေးတယ်ဆိုပေမဲ့လည်းစီရေးပဋိပက္ခဖြစ်ပွားရသည့်တက်မှာကြေကြေပြန့်ပြန့်လုံနိုင်တဲ့အခြေအနေမရှိသေးဘူးလို့သူကဆိုပါတယ်ပြည်တွင်းစစ်အနှစ်60ကျော်လာတာနဲ့အမျှမြေမြုပ်မိုင်းနှိမ့်မိလို့ခြေပြတ်လက်ပြတ်တေးကြီးတန်ရရရှိသူတွေတောင်းကနန်းကျော်ရှိနေမယ်လို့ခန့်မှန်းထားပါတယ်တိုက်ပွဲဖြစ်ပွားရသည့်တက်တွင်တိကျတဲ့စီရင်စရာမဟုတ်ပေမဲ့တိထမကရှိနိုင်တယ်လို့လည်း Justin ငင်းကပြောပါတယ်မြန်မာနိုင်ငံဟာမြေမြုပ်မိုင်းစိုးဝါဆုံအသုံးပြုတဲ့နိုင်ငံစည်းမှာပါဝင်နေစေဖြစ်တယ်လို့လည်းမြေမြုပ်မိုင်းစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
နိုင်ကွင်မှာရှင်အခုတော့ထိုင်းရောက်မြန်မာအလုပ်သမားတွေခက်ရန်ဖြစ်ပွားလို့လူသေဆုံးရတဲ့သတင်းတင်ပြပါမယ်ထိုင်းနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံခြားသားအလုပ်သမားတွေကြားမှာရာဇဝတ်မှုမိုးရိပ်စေဝါမှုတွေတိုးလာနေတဲ့အတွက်ထိုင်းအစိုးရကအောက်တိုဘာလ3ရက်နေ့ကစပြီးတော့စစ်ဆင်ရေးတွေလုပ်ပြီးနှိမ်နှင်းလာနေချိန်မှာပဲဘန်ကောက်မြို့ကကြက်သားစေယုံတစ်ခုမှာမြန်မာနိုင်ငံသားအချင်းချင်းအုပ်စုပွဲခိုက်ရန်ဖြစ်ပွားခဲ့တဲ့အတွက်လူသူဦးတေဆုံးခဲ့ရပါတယ်ပြည်ခရက်နှစ်ရက်ကအလုပ်သမား40နီးပါးအုပ်စုပွဲခိုက်ရန်ဖြစ်ပွားခဲ့တာမှာပါဝင်ပတ်သက်သူတချို့ကိုလည်းထိုင်းရဲတို့ကဖမ်းဆီးထိန်းသိမ်းထားပါတယ်အဖြစ်အဆုံကတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
နိုဝင်ဘာလ10ရက်နေ့ညကထိုင်းနိုင်ငံဘန်ကောက်မြို့နယ်အတွင်းမှာရှိတဲ့ကြက်သားစက်ရုံမှာမြန်မာနိုင်ငံသားအလုပ်သမား40ခန့်ဟာအုပ်စုလိုက်နှစ်ဖက်ရန်ပွဲဖြစ်ပွားခဲ့တာပါတစ်ဖက်နဲ့တစ်ဖက်ဓားတွေတန်ထုပ်တွေနဲ့ရိုက်နဲ့ထိုးခုတ်ကြတဲ့အထက်အသက်38နှစ်အရွယ်မြန်မာအလုပ်သမား9ရာစာတိဆုံးခဲ့ရပြီး5ဦးဒဏ်ရာရရှိခဲ့ပါတယ်အလုပ်သမားတွေခိုက်ရန်ဖြစ်ပွားမှုနဲ့ပတ်သက်လို့မြန်မာတန်ယုံကိုစားပြုပြီးမြန်မာအလုပ်သမားတွေကိုဥပဒေကြောင်းအရကူညီပေးနေတဲ့ဘန်ကောက်မြို့ကရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပြပါတယ
်အဲအကြမ်းမြစ်တွေကတော့အဲ့ဒီမှာလူ40လောက်ရှိတဲ့အဲ့ဒီအလို့ယုံမှာပမာအကျသားဆိုင်ုံလို့ပြောတယ်ပမာအချင်းချင်းညာဖြစ်ကြပြီးတော့ဒါနဲ့ထူတာဆေးရဆိုးတွေကလေးတယောက်ပြီးသွားလို့ကြာတယ်များတော့၄-၅ယောက်ရတာပဲတန်ရ၄-၅ယောက်ရတယ
်ဟုတ်ကဲ့
ဒါပေမဲ့ရဲကနေပြီးတော့သူတို့မှလည်းအဲ့ဒီတန်ရရှိတဲ့လူ၄-၅ယောက်ဖန်ထားတယ်လို့ပြောပါတယ
်ဟုတ်ကဲ့
တန်ရရှိကအဲ့ဒါကိုဟိုပါပေါ့ဘယ်လိုခေါ်မလဲဆက်လက်လိုအပ်တာတွေကိုဆောင်ရွက်ပေးဖို့ဆိုပြီးတော့သူကတန်တဲ့တမရတော့ဟိုပါပေါ့တိုင်းရရှိတော့တမကျေကုနာတိပြီပြီးတော့ဒါနဲ့ပတ်သက်လို့အကောင်ဆုံးဖြစ်အောင်တကယ်ဖြစ်ရမှာဘယ်လိုဆိုအတိအအောင်ဆုံးလဲပြီးတော့ဆောင်ရွက်သွားမယ်လို့ပြောပါတယ
်လက်ရှိမှာတော့ရန်ပွဲမှာပါခဲ့တဲ့မြန်မာလူသမား9ဦးကိုထိုင်းရနာပိုင်းကဖမ်းဆီးထားပြီးစစ်ဆေးနေပါတယ်မကြာခဏဆိုသလိုမြန်မာနိုင်ငံသားတွေဟာအခုလိုမျိုးအုပ်စုလိုက်ရန်ပွဲတွေဖြစ်ပွားခဲ့ကြောင်းပြီးခဲ့တဲ့လတုန်းကလည်းဘန်ကောက်မြို့နယ်အတွင်းကကုန်တိုက်တစ်ခုအတွင်းမှာအုပ်စုလိုက်ရန်ပွဲဖြစ်ပွားခဲ့တာကြောင်းထိုင်းရဲတွေကလိုက်လံဖမ်းဆီးခဲ့ရတယ်လို့ဆိုပါရယ်ချင်းမှန်မြို့မှာတော့ပြီးခဲ့တဲ့တပတ်ခန့်ကမြန်မာနိုင်ငံသားရှမ်းတိုင်းရင်းသားလူငယ်24ဦးဖမ်းဆီးခဲ့ရမှာ18ဦးကအုပ်စုလိုက်ရန်ပွဲတွေနဲ့ပါဝင်ပတ်သက်နေတယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကထုတ်ပြန်ပြောဆိုပါရယ်ထိုင်းအနာပိုင်းကြီးကတော့နိုင်ငံသားသားလူသမားတွေဟာရာဇဝတ်မှုတွေမျိုးရည်စေဝါမှုတွေကိုကျူးလွန်တာတွေများလာတဲ့အတွက်အော်တိုဘာလကစပြီးစစ်စင်ရေးတွေလုပ်ပြီးဖမ်းဆီးမှုတွေဇက်တိုက်လုပ်လာပါရယ်ထိုင်းနိုင်ငံထဲမှာတော့မြန်မာရွှေပြောင်းအလုပ်သမား3သန်းထက်မနည်းရှိနေပြီးတရားဝင်အထောက်အထားရှိသူတွေကတော့တသန်းတသိန်းကျော်သာရှိပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နိုင်ခွဲအချိန်ဒီမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA American အတန်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို9:00နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။ line meter 24 25 30နှစ်ကိုတို့ကနေဆက်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်။ကျမတို့အခုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနာဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ12ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလမီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးတက်တန့်ရောင်သတင်းလွှာနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုကြားဖို့ရှိပါတယ်။တခါသူယုံကြည်ရအစီအစဉ်မှာတင်ဆက်သွားမှာကတော့
ကိုယ့်ရဲ့အရှုံးတွေအားနည်းချက်တွေကိုအောင်မြင်နေတဲ့သူများတွေနဲ့ရှင်ပြီးအားမငယ်မိဖို့အရေးကြီးပါတယ်။ကျွန်မအသက်30ရောက်မှရေကူးတင်တဲ့စားသက်ဖြစ်ပါတယ်။အသက်ကြီးမှစပြီးရေကူးတင်တဲ့လူတွေရဲ့ထုံးစံအတိုင်းကျွန်မရေအရန်ကြောက်ပါတယ်
။ Food Pride ပညာသင်ဆုနဲ့ပြည်သူ့ကျန်းမာရေးဆိုင်ရာမဟာဘွဲ့တင်နန်းတင်နေတဲ့ဒေါက်တာဆုရင်ပွင့်ကသူ့ရဲ့ယုံကြည်ချက်တွေကိုနောက်ပိုင်းမှာအပြည့်အစုံတင်ဆက်သွားမှာပါ။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဂျပန်နိုင်ငံမှာအော်တိုဘာလ၈ရက်ကနေ၉ရက်နေ့အထိကျင်းပခဲ့တဲ့မဲခေါင်ဂျပန်ထိပ်သီးစည်းဝေးပွဲအတွင်းမဲခေါင်ဒေသဘက်ဆုံဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေကိုဆွေးနွေးပြီးသဘောတူညီချက်တွေလည်းရရှိခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းတီထိပ်သီးအစည်းအဝေးပွဲကိုတက်ရောက်ပြီးတော့ဒေသရင်းဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့မြန်မာနိုင်ငံရဲ့ပါဝင်မှုအခမ်းကဏ္ဍတွေကိုဆွေးနွေးခဲ့ပါတယ်။အဖွဲ့ဝင်၅နိုင်ငံထဲနဲ့မြန်မာနိုင်ငံဘယ်လိုစည်းပွားပူးပေါင်းဆောင်ရွက်နိုင်မလဲ။ဖွံ့ဖြိုးမှုနေကွေးနေတဲ့မြန်မာစီးပွားရေးဦးမော်လာအောင်ဘယ်ကဏ္ဍတွေကိုဦးစားပေးလှုပ်ဆောင်တင်တယ်လဲဆိုတာတွေကိုစီးပွားရေးပညာရှင်ဦးကန်ထွန်းနဲ့ဆက်သွယ်မေးမြန်းပြီးအခုသတင်းမှရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ဂျပန်နိုင်ငံတိုကီယိုမှာကျင်းပတဲ့ဆယ်ကျင်းမြောက်မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲအတွင်းမဲခေါင်ဒေသ၅နိုင်ငံဖြစ်ကြတဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုဗီယက်နမ်၊ထိုင်းနဲ့အင်ရှင်ဂျပန်နိုင်ငံတို့အကြားဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်ဖို့ပါဝင်တဲ့ Tokyo Strategy 2018 Tokyo Mahabyuha 2018 သဘောတူညီချက်ကိုထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဖြစ်တဲ့အောက်တိုဘာလ9ရက်နေ့မှာသဘောတူချမှတ်ခဲ့ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်အရမဲခေါင်ရာဝန်း၅နိုင်ငံနဲ့ဂျပန်တို့ဟာမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေဖြစ်ကြောင်းသဘောတူညီချက်မှာဖော်ပြထားပြီးဒေသရင်းအဆင့်မြင့်လမ်းမဆက်သွယ်ရေးတွေဖွံ့ဖြိုးတိုးတက်လာအောင်လှုပ်ဆောင်ရေးအတွက်ထိတွေ့ဆက်ဆံမှုတွေပိုမိုကောင်းမွန်အောင်လှုပ်ဆောင်တာလူသားအရင်းအမြစ်တိုးမြင့်ရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစတဲ့မူသုံးချက်အပေါ်အခြေခံပြီးအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်မဲခေါင်ဒေသဟာအနာဂတ်မှာဖွံ့ဖြိုးတိုးတက်မယ့်အလားအလာတွေများစွာရှိနေတာကြောင့်မဲခေါင်ဒေသနိုင်ငံနေနဲ့ဂျပန်နိုင်ငံတို့အနေနဲ့အတူတကွကျော်ဝချမ်းသာရေးကိုသဘောတူကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်ထိပ်သီးဆွေးပွဲအပြီးမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအနာဂတ်မှာမြန်မာနိုင်ငံအနေနဲ့လဲမဲခေါင်ဒေသဆိုင်ရာကိစ္စရပ်တွေမှာတက်ကြွစွာပါဝင်သွားမယ်အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ
်ကျွန်တော်2019ခုနှစ်မှာမီကောင်နဲ့ဂျပန်ပုံမူပြီးတော့ပူးပေါင်းဆောင်ရွက်တဲ့လှုပ်ရှားမှုအတွင်အထက်မှာလဲကျွန်တော်တို့မြန်မာနိုင်ငံအနေနဲ့တက်ကြွစွာပါဝင်လာဖို့ကျွန်တော်တို့စီစဉ်ထားပြီးဖြစ်ပါတယ်အထူးသဖြင့်လူမှုရေးယဉ်ကျေးမှုဘက်ကနေပြီးတော့ကျမတို့ပုံမှန်ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်လာအောင်လို့အားပေးရှင်ပါတယ
်တကယ်လို့မဲခေါင်ဒေသသာနိုင်ငံတစ်ခုတည်းအဖြစ်တရှိမယ်ဆိုရင်ကမ္ဘာမှာနံပါတ်6လူဦးရေအများဆုံးနိုင်ငံဖြစ်ပြီးမဲခေါင်ဒေသ၅နိုင်ငံက GDP တွေကိုပေါင်းလိုက်မယ်ဆိုရင်အမေရိကန်ဒေါ်လာ800ဘီလီယံရှိမှာဖြစ်ပါတယ်မဲခေါင်နိုင်ငံတွေရဲ့ပြည်ပပို့ကုန်အလုံးကိုပေါင်းကြည့်လိုက်မယ်ဆိုရင်လည်းဒေါ်လာ466ဘီလီယံရှိနိုင်မယ်လို့ခန့်မှန်းထားကြတာကြောင့်ကဘာမှာကိုကုမြောက်အင်အားအကြီးဆုံးစီးပွားအုပ်စုဖြစ်မယ်လို့ဆိုပါတယ်။ဒါကြောင့်မဲခေါင်ဒေသဟာစီးပွားဖွံ့ဖြိုးမှုအလားအလာကောင်းတဲ့အရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။မဲခေါင်နိုင်ငံအချင်းချင်းကုန်သွယ်ရေးဟာလည်း800ခန့်နှုန်းလောက်ပဲရှိနေသေးတာကြောင့်ကျန်တဲ့92ရာခိုင်နှုန်းကိုတခြားမဲခေါင်ဒေသပြင်ပနိုင်ငံတွေကိုတင်ပို့နေကြတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလက်ရှိအင်အားအကြီးဆုံးစီးပွားအုပ်စုတစ်ခုဖြစ်တဲ့EU အဖွဲ့ဝင်နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်80ရာခိုင်နှုန်းဟာ EU အဖွဲ့ဝင်နိုင်ငံအချင်းချင်းတွေကိုတင်ပို့ကြတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မျှော်လင့်သလိုမဲခေါင်ဒေသမှာမြန်မာနိုင်ငံဘလောက်အထိအတွင်းကြကြပူးပေါင်းပါဝင်နိုင်မလဲ။အထူးသဖြင့်မဲခေါင်ဒေသကတခြားအဖွဲ့ဝင်နိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ခြင်းအပြင်မြန်မာနိုင်ငံအတွက်ဘလို့အကျိုးမြတ်တွေရနိုင်သလဲ။မဲခေါင်၅နိုင်ငံကိုအကူအညီပေးခြင်းနဲ့အင်အားကြီးနိုင်ငံတွေရဲ့သဘောထားတွေကဘလို့ရှိသလဲဆိုတာကိုမေးကြည့်တဲ့အခါလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့စီးပွားရေးပညာရှင်ဦးကန်ထွန်းကအခုလိုသုံးသပ်ပါတယ်
။စ
စည်းဝေးကဒီထက်မှဆိုရင်ကျွန်တော်တို့ကမမပြကအောက်ကြဆုံးတော့ဖြစ်နေတယ်နော်ဒီမြေကောင်ဒေတာမှာတော့တကယ်တော့ဒီဒေတာဖွံ့ဖြိုးရေးအတွက်ကအခုကအနောက်နိုင်ငံတွေကမမနဲ့ဆက်တယ်မရှိတော့တရုတ်နဲ့ဂျပန်ပဲအဓိကပါအင်အားကြီးနိုင်ငံတွေနဲ့ဆိုပူးညီနိုင်ငံနိုင်ငံတို့ကျွန်တော်မြင်တယ်နော်ဒီတော့အဲ့တမှာဂျပန်ကအခုလိုတကယ်တက်တက်ကြွကြဟိုတယ်အားပေးကူညီမယ်ဆိုတာသိရတော့ကိုယ်ငါတက်တော့ပို့ပြီးတော့ကောင်းပါလားအကောင်းလို့ကျွန်တော်မြင်ပါလား
အင်းဒီချင်းနိုင်ငံနေနဲ့လှုပ်တဲ့စီးပွားရေးဟာပို့ပြီးတော့ဟိုပါပေါ့နှုတ်နှစ်ဖက်ပို့အကျိုးရှိစေတယ်ပေါ့နော်ဒီဆိုတော့မဲခေါင်နိုင်ငံအချင်းချင်းကြားထဲမှာရောမြန်မာနိုင်ငံကဒီစီးပွားရေးကိုပို့ပြီးတော့အရှိန်မြင့်ပြီးတော့ပေါ့နော်ဟိုတနည်းနည်းနဲ့အရှိန်မြင့်လုပ်မယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံဖွံ့ဖြိုးမှုဟာတော်တော်လေးနောက်ကျကြံနေတာရောဒီအရှာထဲမှာဆင်းရဲတဲ့နိုင်ငံတွေလို့ယူဆထားတဲ့နိုင်ငံတွေထဲမှာတော့မြန်မာဘိတ်ကြကြံနေခဲ့တယ်ဆိုတော့ပို့ပြီးတော့များကျွန်တော်တို့ဟိုမြန်မြန်လေးအချိန်တွန်းပြီးသွားနိုင်မလား
ကျွန်တော်မြင်တာကတော့အင်းဒီနည်းနဲ့ကတော့မုတ်ချတယ်ပို့ပြီးတော့ပူပေါင်းပြီးတော့ဆောင်ရွက်မှာဖြစ်တယ်အချင်းချင်းအနိကဆိုတော့ဘာဖြစ်ဟိုစတွေရီရောဘိုင်လာရီရောပို့ဆောင်ရီရောကလင်းရောနေမဒီဆက်တဲ့အတွက်ထိရောက်မှုကတော့ပို့ပြီးတော့ညံစမ်းပါတယ်သို့တော်လည်းဟိုကျွန်တော်တို့ဒီမြေကောင်တွေတဲ့နိုင်ငံအများစုကနပိုင်းပေါ်လေလောအားနဲ့ငွေအားပေါ်လေဘာမှမဆိုအလုပ်တစ်ခုလုပ်မယ်ဆိုရင် manpower ရဲ့ money ရဲ့ကျလို့ပေါ်လေ resources တွေကလိုတယ်ဆိုတော့နောက်ခုပေါင်းပြီးတော့တစ်ခါတည်း engine နဲ့ကျွန်တော်တို့လုပ်မယ်တစ်ခါတည်းဒီလိုတဲ့ငွေအားကိုတက်နိုင်တဲ့ဒီလိုဂျပန်နိုင်ငံလိုကုညီလိုတဲ့နိုင်ငံနဲ့ကုညီယူတာကတော့ဒါကျွန်တော်မမှားလို့ထင်ပါတယ်နောက်ကျွန်တော်တည်ရတာတော့ဒီနေ့တည်းမှာတွေ့လိုက်တာဂျပန်ဖက်ဆောင်ပါလေခံကြောင်းကြောင်းနဲ့သူလာပြီးတော့ရင်းနှီးမြှုပ်နှံပြီးတော့ထုတ်တဲ့အောင်လုပ်ပြမယ်ဆိုတော့အဲ့ဒီကတည်းကကျွန်တော်တို့ကတအားရှိမယ်လို့ထင်ပါတယ်။ဘူးလေ money နဲ့ manpower ပါလေ resources ဆိုတာဒါစီးပွားရေးမှာဒါလိုပါလေ။ဘာလို့ပဲလိုအားရှိရှိလုပ်ချင်စိတ်ရှိရှိဝေးအမတတ်နိုင်လဲကျွန်တော်တို့ကတနှောမများဘူးခင်ဗျ။အဲ့တော့အင်းဒီချင်းနိုင်ငံနဲ့ကြည့်လိုက်လို့ရှိရင်ကျွန်တော်ဝေးအားမှာဂျပန်ကိုလောက်ဟုတ်ကဲ့တောင်တင်းပါလေဂျပန်နဲ့ဒီအာရှနိုင်ငံတွေမှာသူကကျွတ်တဆုံနိုင်ငံဖြစ်တဲ့အတွက်ကုညီနဲ့နောက်မျိုးပြင်းမဲ့ကုညီနိုင်ငံတွေတည်းတိုးရှိမယ်ဆိုလို့ရှိရင်ဒါလို့ပြင်လဲကျွန်တော်မြင်ပါတယ်တော့နှစ်လမ်းသွားပေါ့
မြန်မာနိုင်ငံကရောဘယ်လိုကဏ္ဍတွေမှာများဦးစားပေးပြီးတော့လုတ်တင်တယ်လို့ဥက္ကဋ္ဌံတတိထားမိတယ်လေဥပမာကျွန်တော်တို့စံတင်ပို့တယ်ပဲဆိုကြပါစို့စံတင်ပို့တယ်ဆိုရင်လေမြန်မာနိုင်ငံဟိုအဓိကထွက်ကွန်ဆန်ဆုပ်ပြီးပြောကြတယ်သို့တော်လည်းထိုင်းနိုဗီယက်နမ်တို့နဲ့ကျွန်တော်တို့ကရှင်းလိုက်ရင်ကျွန်တော်တို့စံ quality ကမကောင်းဘူးမတိုးနိုင်ဘူးဆိုပြီးတော့စံကုန်တယ်တွေကပြောတယ်အကြီးသေးမမီဘူးပေါ့နော်အဲ့ဒါဆိုရင်တခြားဘာလုပ်မလဲကျွန်တော်တို့ရေလုံငန်းကိုငားလုံငန်းရေလုံငန်းငားလုံငန်းလုပ်မလားဆိုတော့တခြားတဘာဝတောင်းွက်ထွက်တယ်ဟိုတွင်းထွက်ရတနာတွေထွက်တယ်ဟိုတွင်းထွက်တင်ဇာတာတွေထွက်တယ်အဲတွင်းထွက်တင်ဇာဘယ်ဟာအများကျွန်တော်တို့ဦးစားပေးလုပ်တင်တယ်လို့ဥက္ကဋ္ဌံတတိထားမိတယ်လေကျွန
်တော်လောလောဆယ်အနိကဆုံးဆိုတင်ပါလေဒေတာချင်းဆိုရင်နိကမှုနေရာဆိုရေလုံငန်းငားနဲ့ရေလုံငန်းဦးစားပေးတယ်နော်ဒုတိယကတော့ဟိုတွင်းထွက်ပစ္စည်းပါလေကျွန်တော်တို့မှာကြောက်တံပရမားတွေလေအဲ့ဒါတွေကဂျူထွက်နေတယ်လို့လည်းကျွန်တော်တို့တင်နေကြားတယ်လေအဲ့ဒါကိုဂျူဖိမှုမရှိအောင်ကျကျမလှုပ်ပြီးတော့အဲ့ဒါဆိုရင်ပတ်စံနဲ့တော်တော်လေးစီးပွားရေးမှာအထောက်အကူဖြစ်နေတယ်အဲ့တော့ရေတက်ပစ္စည်းတင်းနှစ်ကတွင်းတက်ပစ္စည်းတွေအဲ့ဒါကျွန်တော်ကအဲ့ဒီနှစ်ခုကို priority ပေးတယ်လို့ကျွန်တော်ထင်ပါ
တယ်ဂျပန်ကဥဆောင်ကျင်းပတဲ့မဲခေါင်ထိပ်သီးဆွေးနွေးပွဲရှိနေတယ်လို့တစ်ဖက်မှာလည်းတရုတ်နိုင်ငံကမဲခေါင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုပြီးမဲခေါင်နိုင်ငံအနေနဲ့လက်တွဲဆောင်ရွက်နိုင်မဲ့စီမံကိန်းတရက်ကိုမကြသေးခင်ကအဆိုပြုထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင
်ခရော့ရှ်မြန်မာတပတ်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေအခုဒီနိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်ကုလသမဂ္ဂဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုစစ်စစ်ထားတဲ့ဒုက္ခသည်2000နေရာပြန်ရေးမှဘလောက်ထိချေချောမှုဝေးရှိမလဲဒေတာအတွင်းနှစ်ဖက်လူမှုတိုင်ဝမ်ကြားတာဟဆတာဖြစ်ဖြစ်နေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်တယ်လဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ် ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
လိုင်းစီစမပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blog ရေးပြောသည်များအစီအစဉ်မှာမြန်မာနိုင်ငံအပါအဝင်နိုင်ငံကမှ Facebook လူမှုကွန်ရက်တုံးပြီးတော့အမုန်းစကားသတင်းမှဖြန့်မှုတွေကိုငွေအမြောက်များအကုန်ခံတိုက်ဖျက်ဖို့ကြိုးစားသွားမယ်လို့ Facebook အကြီးအကဲ Mark Zuckerberg ကတတိပေးထားပါတယ်။ဒါပေမဲ့ပြဿနာဖြစ်အောင်ရည်ရွယ်ချက်ရှိရှိလုံဆော်ဖော်ပြမှုတွေကိုတကယ်ထိထိရောက်သားစီနိုင်မလားဆိုတာကိုမဆူမြတ်မွန်က blog ရေးပြောသည်များအစီအစဉ်မှာတင်ပြထားပါတယ်။
Facebook လူမှုကွန်ရက်တုံးပြီးတော့လေအမုန်းစကားဖြန့်တာတို့ကြမ်းကြမ်းတမ်းတမ်းစကားအဖြစ်ပြောနေတာတို့နောက်တစ်ဖက်သားကိုထိခိုက်စေနိုင်တဲ့ဖော်ပြမှုတွေကိုလေတိုက်ဖျက်ဖို့ Facebook ကဒီနှစ်နဲ့ရှင်းနှစ်မှာငွေတွေအများကြီးပို့သုံးမယ်ဆိုပဲ
သတင်းမှဖြန့်မှုကို Facebook ကဘလောက်လေးလေးနက်နက်ကင်တွယ်ဖြည့်ရှင်းနေဆိုတာအမေရိကန်မှာနိုဝင်ဘာလ6ရက်နေ့ကကျင်းပခဲ့တဲ့သက်တမ်းဝက်ယူကောက်ပွဲကတကယ့်စမ်းသပ်မှုတစ်ခုဖြစ်တယ်လို့ Facebook CEO Mark Zuckerberg ကပြောတဲ့အကြောင်း Billboard ရဲ့ online သတင်းမှာကျွန်တော်လည်းဖတ်လိုက်ရတယ်မဆူမြန်မော
အမေရိကန်တက်တဲ့ဝက်ရွေးကပွဲနဲ့ဆိုင်တဲ့ကိစ္စတွေမှာဒီသတင်းအတုအယောင်နဲ့အခြေအနေမတိမငြိမ်ဖြစ်အောင်ဖော်ပြနေတဲ့ Facebook စာမျက်နှာထောင်တဲ့ချီကို Facebook ကဖယ်ရှားခဲ့တယ်ဆိုတာကိုသူကအလေးထားပြောပြီးတော့မှသူတို့ကုမ္ပဏီအနေနဲ့ဒီပြဿနာကိုအလေးအနက်ထားပါတယ်လို့ Zuckerberg ကဆိုရယ်ကိုသားညုံရဲ့
ဒါပေမဲ့လည်းရွေချက်ရှိရှိနဲ့ကိုတမင်ဖြတ်နေတာတွေအားလုံးကိုတော့ Facebook အနေနဲ့တားနိုင်ဖို့ခက်တယ်ဆိုတာကိုလည်း Facebook ကုမ္ပဏီအကြီးကဲကအသိမှတ်ပြုတယ်ဗျ
2016အမေရိကန်ရွေးကပွဲတုန်းကဒီလူမှုကွန်ရက်တွေသုံးပြီးတော့မှရုရှားကဝင်နှောက်ယှက်ခဲ့တယ်ဆိုတဲ့ဖြစ်ရပ်ရှိထားတော့အခုတက်တန်းဝက်ရွေးကောက်ပွဲမှာဒီကိစ္စကိုလူမှုကွန်ရက်ကုမ္ပဏီကြီးတွေအမေရိကန်အစိုးရအဖွဲ့အစည်းတွေအသေးချာကိုစောင့်ကြည့်နေတာပဲရှင်။ဒါပေမဲ့ဒီဝင်ရောက်ဆွတ်ဖက်နှောက်ယှက်ဖို့ကြိုးစားမှုတွေကိုလုံးဝတားဆီးနိုင်သလားဆိုတာကတော့ချက်ချင်းသိနိုင်ဖို့ခက်တယ်လို့စိုက်ဘာလုံခြုံရေးကျွမ်းကျင်တဲ့သူစတီဗင်ဝက်ဘာကသုံးသပ်ပြပါတယ်။သူကတော့ကယ်လီဖိုးနီးယားဘာကလေးတက္ကသိုလ်က Long Term Cyber Security Center ရဲ့ညွှန်ကြားရေးမှူးပါ Facebook တို့ Twitter တို့ကသတင်းအမှားတွေဖြန့်တဲ့စာမျက်နှာတော်တော်များများကိုဖယ်ရှားခဲ့တာနဲ့ပတ်သက်လို့သူကအခုလိုပြောပါတယ်
We know that the US government, the intelligence community, FBI and others have been working really closely with the social media platforms to try to defeat those disinformation campaigns.
American Asura Talon ye apwe si re FBI ne tacha thana re ga lu mu kun ya company ne paung bi anika saung chi ga da tin ro si ya ba de. Da ba mae saung chi mu re ga ne lut ni bi ma si nai na re a mye si da ba de. Da myo re go la nan chi cha ma si ya nai ma de. A man tai pyo yin yue kaup pwe ma ဝင်တော့ရှင်မှုစီမစီအခုချက်ချင်းကျွန်တော်တို့မသိနိုင်ပါဘူး။နောက်တော်တော်ကြာတဲ့အထိလဲစီကျင်မှစီရမှာပါ
။ Facebook လူမှုကွန်ရက်ကအခုလိုသတင်းမှားတွေသတင်းတူတွေဖြန့်တဲ့ပြဿနာတွေမဟုတ်ဘူး။သဘောထားအမြင်တွေမှားအောင်နောက်ပဋိပက္ခတွေဖြစ်အောင်လို့အမုန်းစကားတွေနဲ့လှုံ့ဆော်နေတာတွေကိုလည်းကင်တွယ်ဖို့ကြိုးစားနေတယ်ဆိုတာကိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစိုးရခန်းစာထုတ်ပြန်ပြီးပြတယ်လေ
။ American တက်တန်းဝက်ရွေးကောက်ပွဲလို့ဖို့တရက်လို့နိုဝင်ဘာလ9ရက်နေ့ကပဲ Facebook ကြောင့်မလို့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေပေါ်ဘလိုမျိုးတည်ရောက်မှုတွေရှိသလဲဆိုတဲ့အစိုးရကထုတ်တာပါ။အဲ့ဒီမှာတော့2018ခုနှစ်တုန်းကရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့ပြည်ပခါတွေမှာ Facebook ကိုအသုံးချပြီးတော့သဘောထားကွဲမှုတွေဖြစ်အောင်လို့အကြမ်းဖက်မှုတွေဖြစ်အောင်လို့လှုံ့ဆော်ခဲ့တာတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဝန်ခံထားပါတယ်။ဒီပြဿနာကိုကင်တွယ်ဖို့သူတို့ပိုးပြီးတော့လှုပ်တင်နေဆိုတာကိုလည်း Facebook ကအသိမှတ်ပြုပါတယ
်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြဿနာမှာဒီ Facebook ပေါ်ကအမုန်းစကားတွေကြောင့်မဟုတ်လို့ပိုးပြီးတော့ဆိုးစေခဲ့သလားဆိုတာ American လွှတ်တော်အထူးတက်ပြီးတော့ Mark Zuckerberg အစ်စ်ခံခဲ့ရပြီးတဲ့နောက်မှာဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့အတွက် Facebook ကလှုပ်လာတာပါ။ဒါပေမဲ့ Facebook တုံးတဲ့သူတန်း20ထက်မနည်းရှိနေတဲ့မြန်မာနိုင်ငံမှာ Facebook ကရုံးကမ်းမထားဘဲနဲ့ထိထိရောက်ရောက်ကင်တွယ်နိုင်ပါမလားဆိုတာကိုလည်းဤပညာကျွမ်းကျင်သူတချို့ကတော့မေးခွန်းထုတ်နေကြတယ်
။မြန်မာနိုင်ငံမှာ Facebook ရုံးကမ်းထားလို့ရှိရင်ဝန်ထမ်းတွေအတွက်လုံခြုံရေးအန္တရာယ်ရှိနိုင်တာမို့ရုံးကမ်းထားဖို့အစီအစဉ်မရှိဘူးလို့ Facebook က TechCrunch ဤပညာ online သတင်းဌာနကိုအတည်ပြုတယ်လို့ TechCrunch ရဲ့သတင်းထဲမှာရေးသားထားပါတယ်။
မြန်မာနိုင်ငံထဲမှာရုံးကမ်းမထားပေမဲ့မြန်မာနိုင်ငံအတွက်စောင့်ကြည့်ဖြည့်ရှင်းမှုတွေလုပ်ဖို့အခု2018ခုနှစ်မကုန်ခင်မှာဝန်ထမ်းတရာချက်မနေခတ်မယ်လို့ Facebook ရဲ့ blog post မှာပြောထားတဲ့ကိုသားညုံရဲ့ကျွန်တော်သိထားသလောက်တော့ဒီ Ireland က Facebook ရုံးမှာအလုပ်လုပ်ဖို့အတွက်မြန်မာနိုင်ငံက IT ကျွမ်းကျင်သူတွေကိုအလုပ်ခတ်နေတယ်ရှင့
်မြန်မာနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာကိုအဝေးကနေလှမ်းပြီးတော့ဘလို့ထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းနိုင်မလဲဆိုတာကိုလည်းမိကွန်းထုတ်မှုတွေကရှိတယ်ဗျလူမှုကွန်ရက်တွေပေါ်မှာသတင်းမှားဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကုမြတ်သူကတော့အဲ့ဒီသူတွေကိုခုလိုအကြံပေးပါတယ်
ဒီလူတွေနေနဲ့တော့ဒီကြောက်တာဖြစ်သူတည်တနာ
ိုတိတ်ချလုပ်တဲ့တော့သူတို့ကဆိုတော့သူတို့ကဒီ online ပေါ်မှာဆော့ဆော့ဒီအမုန်းစကားတွေတွေ့တယ်တင်းမားတွေတွေ့တယ်တွေ့ရတဲ့ဆိုသူတို့ကသူတို့ platform နဲ့ဖယ်ရှားလိုက်တယ်ပေါ့ဒါ Facebook ကလော်ရိုးလို့ဆိုလုပ်တယ်ပိုင်းတုံးဆဲသူတွေကဒီဟာကတော့အမုန်းစကားဖြစ်တယ်ဒါကတော့တင်းတူဖြစ်တယ်လို့ report လုပ်လိုက်ပြီးဆိုသူတို့ကဒီဟာကိုသူတို့ရဲ့စာမျက်နှာတွေကဖယ်လိုက်တယ်ဒါနဲ့အဲ့လိုဟာမျိုးကအဖြေမဟုတ်ဘူးပေါ့ဆိုတော့ဒီလိုဟာမျိုးကဘယ်လိုမျိုးကျန်နေရလဲပဲနေရရင်စပြန်လာတာလဲဒါတွေတို့လေ့လာဖို့လိုတယ်ပြီးတော့နောက်တစ်ချက်ကဘာသာစကားဆိုင်ဆိုလို့လူမျိုးတစ်မျိုးမျိုးကိုဘာသာတစ်မျိုးမျိုးကို training coordinator နေမယ်ရှိဒါကြကျွန်တော်တို့ဟို local တွေပဲနားလေပေါ့ local contest ပေါ့ကျွန်တော်တို့ကတော့ပြောလိုက်တာနဲ့ဒါတမ်းကြီးဒါဘသူကြီးညွန်တာဆိုတဲ့ဟာမျိုး Facebook ကလူတွေကဒါမျိုးသိနေရဲ့ဟိုကျွမ်းကျင်သူတွေဖြစ်နေရမှာပေါ့ဆိုတော့ဒီလိုအခြေအနေလေးလို့ပြီးနောက်တစ်ချက်ကတော့အဲဆော့ဆော့ကျွန်တော်ပြောခဲ့တဲ့ဒီသူပြေသနာပဲပေါ့အဓိကအဖြစ်လူမျိုးတရင်စကားတွေကိုသုံးပြီးတော့တရင်မှာဖြတ်နေလူတွေကဖြတ်နေကြတယ်လေအဲဒီအမုန်းစကားဖြတ်နေလူတွေဖြတ်နေကြတယ်ပေါ့ဒီလိုအဲ့ signal ပေါ့ဗျာဒီအချက်ပြမှုပေါ့သူတို့ရဲ့အချက်ပြမှုအဲ့ဒီခါလေးကိုဒေချာသူတေသနာလုပ်ပြီးဒေချာလေ့လာခြင်းအားဖြင့်မှသာသူတို့သိနိုင်မှာပေါ့သူတို့ကသူတို့ကို report လုပ်လိုက်တာကိုဖြတ်တယ်သူတို့ platform ပေါ်မှာတော့သူတို့ post ပဲနှုတ်ဖဲလို့ပေါ့ဒီလိုမျိုးပြောနေကြအဖြစ်မဟုတ်အဓိကအချင်းဒီဟာတွေရဲ့အဓိကအကြကြထုတ်ပြနေတဲ့နေရာတွေကပေးနေတာလေအဲ့ဒီခါလေးကိုသူတို့သိဖို့ဆိုတယ်အဲ့ဒီခါလေးကိုဒေချာနားလည်ဖို့လိုတယ်
မြန်မာနိုင်ငံတွေကလူမှုကွန်ရက်တွေပေါ်မှာဒီအမုန်းစကားသတင်းမှားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေသူတယောက်ဖြစ်တဲ့ကိုမြတ်သူပါလူမှုကွန်ရက်တွေကိုအသုံးချပြီးတော့ပြဿနာဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုံ့ဆော်နေတာတွေအချက်အလက်အမှားဖြန့်နေတာတွေကိုကြိုတင်တားဆီးနိုင်ဖို့အဖြစ်မရှိသေးဘူးလို့ Facebook CEO Mark Zuckerberg ကိုရင်ပြောထားတော့မြန်မာနိုင်ငံကပြဿနာကြီးကိုရှင်းနိုင်ဖို့အတွက်အခက်အခဲတွေတော့တော်တော်များမယ်ထင်တယ်ကိုသားညုံကြီး
Facebook ကတော့မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေဖြစ်စေအောင်ပါဝင်ခဲ့တယ်ဆိုတဲ့ page တွေကိုပိတ်ပစ်ခဲ့တယ်အဲ့ဒီထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာမြောက်ပြည်ရုတ်တံစာမျက်နှာတွေလိုမျိုးဒီစစ်တပ်နဲ့ဆိုင်တဲ့ Facebook စာမျက်နှာတွေပါပါတယ်အဲ့လိုပိတ်လို့ပြဿနာကပြီးသွားတာမဟုတ်ဘူးဆိုတာကိုလည်းထောက်ပြနေသူတွေရှိတယ်မဆုမြတ်မွဲ့
ဘလို့ပဲဖြစ်ဖြစ်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ Facebook ကကင်တွယ်မှုလှုပ်လာတယ်ဆိုတာကတော့ကောင်းပါတယ်ဒါပေမဲ့ဘလောက်တိုးတက်မှုတွေရှိလာမလဲတိုးတက်မှုတွေရှိမလာခဲ့ရင်ရောဘလို့ဆက်လုပ်မလဲဆိုတာကလည်းနောက်ထပ်မေးခွန်းထုတ်เสียဖြစ်မယ်ထင်ပါတယ်ရှင်
မဆုံမြတ်မွန်စီစဉ်တင်ဆက်ထားတဲ့ဘလော့ဂါတွေပြောသည်များအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့တက်တန်ရောင်သတင်းလွှာကဏ္ဍပါအမှုပညာလောကကသတင်းတူတွေကိုမအေးသနာချောကတင်ပြထားပါတယ
်မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့ပြီးခဲ့တဲ့ကြာသာတွေကပဲကျင်းပသွားခဲ့တဲ့ Victoria Secret Fashion Show မှာဘလောက်တောင်ဈေးကြီးတဲ့အတွင်းငယ်တွေဝေပြခဲ့ပါလေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူတွေကိုပြောပြပေးသွားပါမယ်ရှင်ဒီနိုဝင်ဘာမှာကံကောင်းတဲ့သူတစ်ယောက်ကတော့ Victoria Secret Supermodel မလေး Elsa Hawks ပဲဖြစ်ပါတယ်သူကစောစောစီးစီးပဲ Christmas Lesson ဒီနေ့အတွက်ရသွားခဲ့တာပါသူကဒီနေ့ Victoria Secret Fashion Show မှာဒေါ်လာ300တဲ့ Fantasy Bra ဝတ်ပြီးတော့ရှောက်ပြရတာဖြစ်ပါတယ
် I feel incredible it's a huge honor it's a dream come true it's something of a
ကျမအရင်ကကံကောင်းတယ်လို့ထင်မိပါတယ်တဲ့တကယ်ကိုဂုဏ်ယူစရာဖြစ်ရပါကျမအိမ်မှာအကောင့်ထဲပေါ်လာတာလည်းဖြစ်ပါတယ်ကျမဒီလိုမျိုးဟိုးအရင်ကလေးကလှုပ်ချင်နေတာပါဒီနေ့တော့ Fantasy Bra နဲ့ Fashion ရှောက်ရနိုင်မှုစိတ်ကူးတွေရင့်နေတာအခုတော့လက်တွေ့ဖြစ်လာပါပြီလို့နယူးယောက်မြို့မှာ Model Elsa Hawks ကပြောလာတာပါဒီဘရာနဲ့စင်တူကိုမအလောက်ဝစ်စင်တဲ့ကြိုးတွေကလည်းတကယ်ကိုလက်လက်ဖြံအောင်ဖန်တီးထားတာဖြစ်ပါတယ်။ဆာဝါစကီလက်ရာစိန်နဲ့အုပ်သဖျားစုစုပေါင်းအလုံး2100ကျော်ကိုငွေနဲ့ခတ်ထားလို့ဘရာတစ်ခုလုံးလက်လက်ဖြံနေတာပါ။နိုင်ပေါင်း930ကြာပြီးတော့ရတနာတွေကကရက်ပေါင်း87ကရက်ကျော်သုံးထားပါတယ
်။ It's really scary. That's why I'm going to have some bodyguards with me, I think.
စဉ်းစားလိုက်ကြည့်ရင်တကယ်လန့်စရာကြီးပါလုံလုံရေးအတွက် bodyguard ငှားထားမှဖြစ်မယ်ထင်တယ်လို့ Elsa Hawks ကနောက်သွားပါတယ် Victoria Secret Fashion Show ကိုမြို့ရမြို့မှာနိုဝင်ဘာလ10ရက်နေ့ကကျင်းပသွားပါတယ်ဒီ show ကို ABC ရုပ်မြင်သံကြားကနေပြီးတော့ဒီဇင်ဘာလထဲမှာပြသဖို့ရှိပါတယ် Elsa Hawks ကဒီဒေါ်လာတသန်းနဲ့ brand နဲ့ fashion ရှောင်းလမ်းပေါ်မှာရှောက်ပြရတာမလို့ယုံကြည်ချက်အပြည့်နဲ့ဖြစ်နေပါတယ်ဒီဘရာကိုဝတ်ထားရတာတကယ်ကိုစိတ်ဆွမ်းအင်းနဲ့ယုံကြည်ချက်တွေမြင့်တင်ပေးထားတယ်ဆိုတော့ဒါကိုပေါ်လွင်အောင်လို့ကျမအရှောက်ပြပါတယ်ဒီဘရာကအရန်ကိုဆက်တိုင်းကြတယ်အရန်ဝုန်းဝုန်းကြောကြောရှိတယ်အရန်လည်းမိုက်တယ်ဆိုတော့ကျမလည်းအဲ့ဒီအတိုင်းခံစားပြီးတော့ fashion ရှောက်လမ်းပေါ်တက်ပါတယ်လို့ Victoria Secret Fashion Show အတွက်သူကပွဲမတိုင်ခင်ရင်ခုန်စိတ်လှုပ်ရှားမှုတွေအပြည့်နဲ့ပြောသွားခဲ့ပါတယ်ရှင်
တချင်ကအရန်နာမည်ကျော်ကြားခဲ့တဲ့ဗြိတိရှ်အမျိုးသမီးတချင်အစိုးဖွဲ့ဟာအခုအဖွဲ့ပြန်ပေါင်းပြီးတော့တချင်ပြန်စိုးမယ်လို့ဗြိတိရှ်ရုပ်သံအစီအစဉ်တစ်ခုမှပြောသွားခဲ့ပါတယ်။တေချာရာကတော့ကျမတို့ပြန်ပေါင်းကြမယ်ဆိုတာပါလို့အဲ Spice Girls အဖွဲ့တွေက Scary Spice လို့ခေါ်တဲ့ Melby ကပြောသွားတာပါ။သူတို့ဖွဲ့ကအမျိုးသမီး9ယောက်နဲ့ဖွဲ့စည်းထားခဲ့တာဖြစ်ပြီးတော့နောက်ထပ်4ယောက်ထဲမှာတော့ Victoria Beckham သူကနာမည်ကျော်ဘောလုံးသမား David Beckham ရဲ့ဇနီးဖြစ်ပါတယ်။သူတို့2ယောက်ကလည်း David Beckham နာမည်ကြီးနေချိန် Spice Girls အဖွဲ့လဲကြော်ကြားနေချိန်မှာတွေ့ကြတာပါ။ Victoria Beckham ကိုတော့အရင်ကတည်းကချမ်းချမ်းသာသာမွေးလာပြီးတော့အဆင့်တန်းမြင့်မြင့်နေထိုင်တတ်လို့ Posh Spice လို့ခေါ်ကြပါတယ်။ပြီးရင်ကိုလက်ကျန်ခိုင်နဲ့ Melanie Chisholm ကိုတော့ Sporty Spice ချစ်စရာကောင်းတဲ့ Emma Burton ကို Baby Spice နဲ့ Jerry Halliwell ကို Ginger Spice လို့ခေါ်ကြပါတယ်။သူကတော့ဇပင်အနီရောင်ရှိလို့ဖြစ်ပါတယ်။သူတို့အဖွဲ့လေးက1994ခုနှစ်လွန်ခဲ့တဲ့24နှစ်ကဖွဲ့စည်းခဲ့တာဖြစ်ပြီးတော့သူတို့ရဲ့အဖွဲ့တည်ရှိနေတဲ့တက်တန်းတစ်ချောင်းတေးထက်ပြားတန်ပေါင်းများစွာရောင်းချခဲ့ရတာပါ။ Wannabe တို့ Say You Be There တို့တချင်တွေကတော့ကမ္ဘာတစ်လောမှာအောင်မြင်မှုရခဲ့တဲ့တချင်တွေပဲဖြစ်ပါတယ်။သူတို့ဖွဲ့ပြီးတော့လင်းနှစ်အကြာ1998ခုနှစ်မှာ Jerry Halliwell အဖွဲ့တွေကထွက်သွားခဲ့ပြီးတော့ကျန်တဲ့အဖွဲ့ဝင်၄ဦးကလည်း2000ခုနှစ်မှာသူတို့ရဲ့နောက်ဆုံးဂွေ Forever ကိုထုတ်ပြီးတဲ့နောက်ကိုလန်းကိုရှောက်သွားခဲ့ကြပါတယ်။သူတို့အဖွဲ့2008-2008မှာတစ်ခေါက်ပြန်စုစည်းပြီးတော့ဖျော်ရည်ခီးထွက်ခဲ့ပါတယ်။2018မှာလည်းတစ်ခေါက်ပြန်စုကြမယ်လို့ပြောနေခဲ့ကြတာပါ။ဘာတွေပဲဖြစ်ဖြစ်အဆုံးမတော့ကျမတို့ကညီမတွေပါကျမတို့တူတူကြော်ဖြတ်ခဲ့ကြတာတွေကလည်းအရန်ထူးခြားကောင်းမွန်တဲ့အတွေ့အကြုံတွေပေးခဲ့တာပါဒီလိုကျမတို့အခုပြန်ပေါင်းကြပြီဆိုတာပါပဲလို့ဗြိတိရှ်ရုပ်သံလိုင်းနဲ့မေးမြန်းခဲ့မှာ LB ကပြောသွားခဲ့ပါတယ်ဒါပေမဲ့ဒီတစ်ခေါက်မှာတော့ကလေးလေးယောက်လည်းမွေးထားပြီးအောင်မြင်တဲ့ဖက်ရှင်ဒီဇိုင်နာလည်းဖြစ်တဲ့ Victoria Beckham Posh Spice ကပြန်လည်စုံစည်းမှုအောင်မပါပါဘူးရှင
ဒီနေ့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yacht. All have my own jet.
ခုကြားခဲ့ရတာကတော့မအေးသန္နာကျော်တင်ဆက်ထားတဲ့တသက်ရောင်သတင်းလောအစီအစဉ်ပါရှင်အခုနောက်ထပ်အစီအစဉ်ကတော့သူယုံကြည်ရအစီအစဉ်မှာခုတစ်ပတ်မှာတော့အမေရိကန်နိုင်ငံမှာ Fulbright ပညာသင်ဆုနဲ့ပြည်သူ့ကျန်းမာရေးဆိုင်ရာမဟာဘွဲ့တင်နန်းတင်နေတဲ့ဒေါက်တာစုဝင်ဝင်းကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်ဒီနေ့သူယုံကြည်ရကဏ္ဍမှာအခက်အခဲတွေအရှုံးတွေနဲ့ကြုံလာရင်စိတ်မပြတ်ဘူးကို့မှာအားနည်းချက်တွေရှိနေရင်လည်းသူများနဲ့ရှင်ပြီးစိတ်ဓာတ်မကျဘူးတခါတလေမှဒါတွေကပိုကောင်းတဲ့အခွင့်အရေးလမ်းစာတွေဖြစ်တဲ့ဆိုတဲ့အကြောင်းကိုကျွန်မဘဝရဲ့အတွေ့အကြုံနဲ့ရှင်ပြီးပြောပြသွားပါမယ်အခက်အခဲတွေဆိုတာအမေဝန်တွေကထွက်လာတဲ့အချိန်အစလို့လူတိုင်းကြုံရမှာပါပဲပထမဆုံးလူလောကကိုရောက်လာတာနဲ့အသက်ရှူတတ်ဖို့ကြိုးစားရတယ်နောက်ထိုင်နိုင်ဖို့မတည့်ရနိုင်ဖို့လမ်းလျှောက်တတ်ဖို့ကြောင်စားတတ်တဲ့အချိန်မှာဝါလုံးလေးကိုဝိုင်းဝန်းရေးတတ်ဖို့ဒါတွေအကုန်လုံးကတစ်ချိန်တစ်ခါတည်းနဲ့လှုပ်တက်လာကြတာမဟုတ်ပါဘူးအချိန်ချင်းလဲကြပြီးမှမတည့်ရနိုင်တယ်လမ်းလျှောက်တတ်လာတယ်ဒီလိုပဲဝါလုံးလေးဝိုင်းဝန်းရေးတတ်ဖို့ဆိုတာလဲစာမျက်နှာပေါင်းများစွာရေးပြီးမှဖြစ်လာတာပါကျမငငယ်အားဆိုရင်လက်ရည်မလှလို့ခဏခဏလက်စစ်အခောက်ခံရပါတယ်အခုချိန်ထိလည်းလက်ရည်မလှသေးပါဘူးဒါကကျမရဲ့အားနည်းချက်ပါဆရာဝန်ဖြစ်လာတဲ့အချိန်မှလည်းဒီလက်ရည်ကတော်တော်ဒုက္ခပေးခဲ့ပါတယ်ဆရာဝန်လက်ရည်ဆိုပြီးရည်စရာလှုပ်ကြပေမဲ့တကယ်တမ်းကိုယ့်လက်ရည်ကိုစေးပေးတဲ့လူတွေမဖတ်သက်တဲ့အခါမှာအယံအန္တရာယ်များပါတယ်ဒီတော့ကိုယ့်ရဲ့အားနည်းချက်ကိုအရင်ဆုံးသိအောင်လုပ်ရတယ်ဘယ်လိုချိန်မျိုးမှလက်ရည်မလှဘူးဖြစ်သွားလဲလူနာအယံများလာရင်စိတ်မရှိဘဲနဲ့အမြန်ရေးမိတယ်ဒါဆိုသူ့ကိုပြင်ဖို့ကြိုးစားမယ်စင်ညွန်ရေးတဲ့အချိန်မှာတတ်နိုင်တဲ့လောက်စိတ်ရှိရှိထားပြီးရှင်းရှင်းလင်းလင်းဖတ်လို့ရအောင်ရေးတယ်။ဒါတောင်မှပဲအကျဉ်းဖြစ်တဲ့လက်ရည်ဟာစိုးနေတော့မှာပဲ။အဲ့ဒါကိုလက်ခံပေးလိုက်ပါတယ်။ဒီလက်ရည်ကြောင့်ပြဿနာမဖြစ်အောင်ကာကွယ်ဖို့ပဲဥတည်ပြီးစူးစမ်းရပါတယ်။စေးပေးတဲ့လုပ်ဖို့ကင်မတ်တွေကိုမရှင်းရင်ပြန်လာမေးဖို့မှားထားတယ်။တစ်ချိန်တည်းမှာပဲကိုရေးတာကိုပြန်ဖတ်တဲ့အကျဉ်းနဲ့လှုပ်ဖြစ်သွားပါတယ်။အဲ့ဒီအတွက်အလုံးနည်းနည်းပို့ပါတယ်။ဒါမဲ့ဒါကိုလက်ခံနိုင်အောင်စူးစမ်းရပါတယ်။ Now to Kua, Kuya Ashon, we are neja do, Amyanere to Miari Nashambi, Amange Mibu Yiji Bare, Jama at that Tonsa Yama Yigudin and Satapi Bare, at that Jima Sabi Yigudin and Ruya Tonsa, and Jama Yi Yanjau Bare, Go net to do that the Kalidi thing and that did the Chema, Go as Yibo, Mina Mobi, at the Gangang Shubu, Maneli Jingi Yavare, Kalira, Tagomi, Nimishep Ula Lumile, the How Anges Yashia Lumimau, Go at the Yuma Satina, O, the Lado Shima, where Luke can you bare. တဲ့နော်တုံးကြောပြန်တက်ပြီးတဲ့အချိန်မှာတော့ကျမရေကူးတက်သွားတယ်။ဒါဟုတ်လဲကိုလုံးနိုင်ခဲ့တယ်လို့ခုံယူပါတယ်။ကိုယ့်ရဲ့အရှုံးတွေကိုလက်မလျှော့ဖို့ကိုလုံးနိုင်ခဲ့တာကိုဘယ်လောက်တည်တည်လေးပဲဖြစ်ပါစေကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့။ဒီလိုမျိုးကိုကိုကိုချီးမွမ်းလိုက်ခြင်းအပြင်ကိုကိုကိုယုံကြည်မှုတွေပိုတိုးတက်လာပြီးရစိတ်ခွန်အားတွေရလာတယ်ဆိုတာကိုတွေ့ပါ။ လုံငန်းခွင့်မှာပဲဖြစ်ဖြစ်ပညာရေးမှာပဲဖြစ်ဖြစ်ကိုကြိုးစားတိုင်းမဖြစ်တာမျိုးတစ်ချိန်မဟုတ်တစ်ချိန်တွေ့ရမှာပါ။ကိုလိုချင်တဲ့အလုပ်ကိုမရတာအမှတ်လေးနဲ့ကပ်ပြီးဝင်ခွင့်မှာမပါသွားတာဒေချာပေါင်းအောင်မြင်မဲ့ထင်တဲ့ကိစ္စတစ်ခုကအနီးကပ်မှလွဲချော်တာဒါမျိုးရင်းနဲ့ကြုံတွေ့လာတဲ့အချိန်မှာစိတ်မပြတ်ပါနဲ့။ကိုဘက်ကအကောင်းဆုံးလုပ်ထားခဲ့ပြီမို့ကိုမတတ်နိုင ရှိပါတယ်။အောင်မြင်မှုတစ်ခုကိုရပြီဆိုရင်လည်းအဲ့အောင်မြင်မှုကနောက်ဆုံးမဟုတ်ပါဘူး။သူ့နောက်မှာရှေ့ဆက်စရာတွေရှိပါသေးတယ်။ဒီလိုပဲအရှုံးဆိုတာလည်းလမ်းဆုံးမဟုတ်ပါဘူး။သူ့နောက်မှာအခွင့်အလမ်းတွေရှိနေပါသေးတယ်။ဘဝမှာစူးစမ်းခဲ့တဲ့လောက်မဖြစ်ခဲ့တာတွေအများကြီးရှိမှာပါ။ကိုယ့်ရဲ့အားနည်းချက်တွေကြောင့်လွဲခဲ့ရတာတွေရှိတယ်လို့မျိုးကိုမမြင်နိုင်တဲ့ကံတရားကြောင့်လည်းလွဲခဲ့ရတာတွေရှိမှာပါ။ဘာကြောင့်ပဲဖြစ်ဖြစ်ဘာဝမအပြစ်မတင်မဲ့အခွင့်အရေးဆိုတာနောက်တစ်ခေါက်ရောက်လာနိုင်နေတဲ့ဆိုတာကိုယုံကြည်လိုက်ပါတကယ်လို့နောက်တစ်ခေါက်အခွင့်အရေးရတဲ့အချိန်မှာစူးစမ်းလို့မအောင်မြင်လဲစိတ်သက်မကြပါနဲ့ကိုကိုကိုနှစ်သိမ့်အားပေးပြီးနောက်တစ်ချိန်ထပ်ပြီးစူးစမ်းလိုက်ပါအောင်မြင်သွားခဲ့ရင်လည်းပဲကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့လို့ပြောရင်းနဲ့ပဲမိကုံးချုပ်လိုက်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရဲ့အပတ်စဉ်ကဏ္ဍကိုကြားခဲ့ရပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦး
ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာဒီအရှိန်ပြင်းပြင်းနဲ့ဆက်လက်လောင်ကျွမ်းနေတဲ့မီးကြောင်သေဆုံးသူ30ထက်မနည်းရှိနေပါပြီ။မြောက်ပိုင်းမှာရှိတဲ့ပြည်နယ်မြို့တော်ဆက်ခရမန်တိုမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲကစတင်လောင်ကျွမ်းနေတဲ့မီးကြောင်သေဆုံးသူ29ယောက်ထက်မနည်းရှိနေပြီးတော့228ယောက်ရဲ့အခြေအနေကိုလည်းအတိမပြုတ်နိုင်သေးပါဘူး။တောင်ပိုင်းမှာလောင်ကျွမ်းနေတဲ့မီးကြောင်2ယောက်သေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါရတယ်။ဒီမြောက်ပိုင်းနဲ့တောင်ပိုင်းမှာလောင်ကျွမ်းနေတဲ့မီးကြီးကိုမိသက်တပ်ဖွဲ့ဝင် 8,000 ကျော်စူးစမ်းနှိမ့်သက်နေကြပါရတယ်။ဆော်ဒီသတင်းတောက်ကာရှိုဂျီအသက်ခံရစဉ်တုန်းကဒီအတန်ဖန်းထားတာကိုတူရကီကပေးနာထောင်လို့ကနေဒါကကြားခဲ့ရပြီလို့ကနေဒါသမ္မတဂျက်စတင်ထရူဒိုကဒီကနေ့ပြောကြားလိုက်ပါတယ်အတန်ဖိုင်ကိုဗြိတိန်ပြင်သစ်ဂျာမနီအမေရိကန်နဲ့ဆော်ဒီအာရေဗျာနိုင်ငံတွေကိုပေးပို့ထားတယ်လို့တူရကီသမ္မတရီဆက်ပ်တာယက်အာဒိုဝန်ကစနေနေ့တုန်းကပြောကြားခဲ့ပါတယ်ဒီတူရကီနိုင်ငံအစ္စတန်ဘူလ်မြို့ကဆော်ဒီကောင်စီဝန်ယုံမှဆော်ဒီသတင်းတောက်ကာရှိုဂျီအသက်ခံခဲ့ရတာပါကာရှိုဂျီဟာဒီအစ္စတန်ဘူလ်ဂျုံကိုအောက်တိုဘာ2ရက်နေ့ကတွားရောက်ပြီးတဲ့နောက်မှာအစပြောက်သွားခဲ့တာဖြစ်ပါတယ်။အာဆီယံဒေသကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာလာရောက်ပြီးတော့ရင်းနှီးမြှုပ်နှံကြဖို့အတွက်ဒေါအောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။စင်ကာပူနိုင်ငံမှာဒီကနေ့တင်းတင်းလာနေကျင်းပတဲ့ဒီအာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေး ABIS 2018မိန်ကွန်းမှာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံရေးကိုဒေါအောင်ဆန်းစုကြည်အဓိကထားပြောပါတယ်။စီးပွားရေးလုပ်ငန်းတွေလုပ်ကန်ရတာလွယ်ကူစေဖို့အတွက်နိုင်ငံထဲမှာဘာတွေပြင်ဆင်ထားသလဲဆိုတာရှင်းပြသလိုမြန်မာနိုင်ငံရဲ့အားသာချက်တွေကိုလည်းအထူးအသားပေးပြီးတော့ပြောသွားခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တော့ပါ။ဒီညအစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Finer ဖြစ်ပါတယ်။ VOA American အတန်းရဲ့မနေ့ကမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1နဲ့33ညလိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ53 kHz 9805နဲ့လိုင်းလမီတာ190 kHz လိုဟာစတင်ကခွန်ကားရောကနေဖန်ယူနာဆင်နေပါရယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင် POA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောင်လာပါ
This program has come to you from the Voice of America, Washington.